ဒီနေ့လေးတဲ့အာနာပါနကမ္မထအကြောင်းပဲဆက်ပြီးဟောကြားဆိုငါကြားဆိုနော်အာနာပါနကမ္မထကိုမနေ့ကသတုဒ္ဓဇန်သမာဓိတို့ဆိုင်အောင်ပွားများအထုပ်ဖို့အပိုင်းကိုပြောခဲ့ပြီးဖြစ်ပါတယ်မနာယသီးတဲ့ပုဂ္ဂိုလ်ကြီးတို့အရှိကောင်းရှိပါလိမ့်နော်နာဗိဒာတွေကိုခောဗိဒာထက်ကထက်ကဟောနေတော့တရားကမဆုံးနိုင်တဲ့အတွက်အရှိပဲဆက်ပြီးဟောကြားအောင်ဒီတော့အာနာပါနသတိသမာဓိအဖြစ်သမာဓိကျွမ်းလာတဲ့အခါမှာသရုတ်တဇံသမာဓိတို့ဆိုက်ပြီးဆွင်းအသက်မရှိဘူးဆိုတဲ့ဒီချင်းနဲ့ပတ်သက်ပြီးတော့မနေ့ကယောဂီတဦးကမိကွန်းတစ်ခုမေးတယ်သူဟာအသက်မရှိဘဲနေလို့ရနေပြီတဲ့သရုတ်တဇံကိုလည်းဆိုက်ပြီးဝိပဿနာသူကုကျင်တယ်ဘယ်လိုကုရမလဲတဲ့သူကမေးပြန်တယ်မေးလိုက်တော့သူကြည့်လိုက်တဲ့အခါကျတော့နမိတ်ကဘာနမိတ်မှမရသေးဘူးနော်ဝိရောအာနာပါနစိကံကအာနာပါနစိကံနိလအတိုင်းစနိတ္တကြပြညာချုပ်ကိုဘောမြတ်အထုတ်ခဲ့တဲ့အခါပရှိအတောအဇာအဇောငင်းအောင်ကျင်းချင်းဆိုပြီးတော့အဆင့်၄ချင်းဖျားဟောထားပါဗျာအဲ့ဒီ၄ချင်းအတိုင်းကျင့်လိုက်တဲ့အချိန်ကမှအလုံးကျင့်ရင်တောက်ပါနေတဲ့အာနာပါနပရိဘကနမိတ်အဋ္ဌိနမိတ်တွေကအဆင့်ဆင့်ပြောင်းသွားတယ်ဒီကျင့်ရင်တောက်ပါတဲ့နမိတ်ကိုအချိန်ကပြီးတော့ပထမဇံဒုတိယဇံတတိယဇံသုတ္တဇံတို့ကူရပါလေအသက်မရှူတိုင်းနဲ့သုတ္တဇံလို့ပြောလို့မရဘူးဘာကြောင့်လဲအသက်မရှူတဲ့ပုဂ္ဂိုလ်ကိုနုဂရမှာတတိမိတ်မျိုးနေတဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်ဒီချက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးကန်းဒီနေစဉ်ချင်းခါတို့ကပေါ့လေအဲ့ဒီကန်းဒီပောင်းခြင်းရွာတရားလို့ဆိုကြပါစို့ရွာတရားမှာကလေးတွေကိုလည်းသူကလေ့ကျင့်ပြီးရင်အောင်မြင်တဲ့သဘောရှိတယ်။ဘယ်လိုလေ့ကျင့်လဲလို့မေးတော့အသက်မရှူတဲ့စနစ်ကိုလေ့ကျင့်ပေးတာပဲ။အသက်မရှူတဲ့စနစ်ကိုလေ့ကျင့်ပေးလိုက်တဲ့အချိန်ကမှအသက်ရှူတာကိုအောင့်အောင်ခါတယ်။အဲ့ဒီနိသရေအဖြစ်လေ့ကျင့်လိုက်ရင်ကလေးတွေကအလုံးမေ့သွားတယ်။တတိမေ့တာ။တတိမေ့နေတဲ့ပုဂ္ဂိုလ်များလည်းအသက်မရှူဘူးဆိုတာကစာမအတိအကျဖော်ပြထားပါတယ်။ဒီတော့အဲ့ဒီလိုမေ့မျောနေတဲ့အချိန်ကမှဘာလို့တတ်တယ်လဲ။တကယ်မေ့မမေ့သိကျင်စိတ်ပြင်းလေးမီးနဲ့ထိုးကြည့်တယ်။ကလေးတွေမသိဘူးအဲ့ဒီလိုမေ့မျောနေတာကိုတဖြည်းဖြည်းလေ့ကျင့်လိုက်တဲ့အချိန်ကမှတဏှာကြီးနှာကြီးစသည်ဖြင့်မေ့မျောပြီးနေအောင်လေ့ကျင့်လို့ရတယ်လို့အဆိုရှိနော်ပြီးတော့အသက်မရှူတိုင်းနဲ့သရုတ်တဇံစိုက်တာဟုတ်သလား
မဟုတ်ဘူးနော
်သူစည်းကံနီလံအတန်စနစ်တည်းကြပေါ့များအထုပ်ပါမှရရှိတဲ့ဇံတာဖြစ်ပါတယ်ပြီးတော့ဝိပဿနာကုရုံးမဲ့ပုဂ္ဂိုလ်ဒီပထမဒီထိုင်တိုင်းထိုင်တိုင်းသရုတ်တဇံသမာဓိကိုသမာဓိထုံရတယ်သရဏဇံတဆိုင်အောင်သမာဓိထူထောင်ပြီးတဲ့အချိန်ကထိုသမာဓိမှထပ်ပြီးတော့ဒီယောဂနေစသိသိခြင်းလဲသိသိရတယ်နှံကနေစသိသိခြင်းလဲသိသိရတယ်အထူးသဖြင့်ဒီအာနာပါနလမ်းကသွားရင်တော့ယုတ်ပိုင်းမှာအတ္တတပတ္တာကာယကရဇကာယဆိုပြီးတော့နှမျိုးရှိတယ်မနေ့ကရှင်းပြခဲ့တဲ့အတိုင်းပဲအတ္တတပတ္တာကာယကစိတ်ကြောင့်ဖြစ်တဲ့စေတ္တသတ္တနဝကကလယုတ်တို့ရဲ့အပေါင်းအစုသာဖြစ်ပါれ။ကရဇကာယဆိုတာကတော့ခန္ဓာကိုယ်တစ်ခုလုံးမှတည်ရှိနေတဲ့ကာစေဥတ္တအဟာရလို့ခေါ်ဆိုအပ်တဲ့အကြောင်းတရား၄ပါးကြောင့်ထင်ရှားဖြစ်ပေါ်နေရတဲ့28မျိုးသောယုတ်တရားတွေကိုဆိုလိုပါれ။ကမ္မဇယုတ်၊သတိဇယုတ်၊ဥရဇယုတ်၊အာရဇယုတ်လို့ခေါ်ပါれ။အဲဒီယုတ်တရားအလုံးကရူပကာယဒီယုတ်တရားကိုမိတွဲပြီးတော့ယုတ်တရားကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေကနာမကာယအဲ့ဒီနာမကာယလို့ခေါ်ဆိုအပ်တဲ့အုပ်စုထဲမှာပရမဇာနန္တရားဒုတိယဇာနန္တရားတတိယဇာနန္တရားသရုတ်တာဇာနန္တရားအစရှိတဲ့ဇာနန္တရားတွေလည်းအကျုံးဝင်ပါတယ်ပေါင်းလိုက်တဲ့အချိန်ခါမှာယုတ်တရားနန္တရားနှစ်မျိုးရှိတဲ့အ ਨੇ ကအခုလိုသမထယန္တိကပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်မိမိကဇာယင်ဃာတိကိုစနစ်တကျရှုပွားတတ်ပြီးဖြစ်တဲ့အတွက်ဇာယင်ဃာနှင့်ရှင်းတွဲနေတဲ့စိတ်တည်တဲ့ကိုဆက်လက်ရှုမယ်ဆိုလဲရှုလို့ရနိုင်တဲ့သဘောရှိပါတယ်။ဒါကြောင့်ဇာယင်ဃာကိုဥဒေလျက်ဇာအင်ဃာနှင့်သို့မဟုတ်ဇန်တရားနှင့်ရှင်းတွဲနေတဲ့ဇာနာသံပြုတ်တာဓမ္မလို့ခေါ်ဆိုအပ်တဲ့စိတ်တည်တဲ့တရားကိုဆက်လက်သိသိဆက်လက်သိသိမယ်ဆိုရင်နဂမထံကနေစပြီးသိသိတဲ့ဤစနစ်လို့ခေါ်ပါတယ်။အဲဒီဤစနစ်ကိုကျင့်သုံးရင်လည်းရတယ်သောမဟုတ်ယောဂမထကနေစပြီးသိသိရင်လည်းရပါတယ်အဲ့ဒီနီလန်းနှစ်နည်းရှိတဲ့အ ਨੇ ကဒီနေ့ညတော့ဘုန်းကြီးကယောဂမထကစသိသိတဲ့နည်းစနစ်ကိုဟောပါမယ်ယောဂမထကနေပြီးတော့ဘယ်လိုသိသိမလဲလို့မေးရင်တော့ခုနကအာနာပါနသတိသမာဓိကိုသရုတ်တဇံသမာဓိတို့စိုက်တည်တိုင်အောင်ဆက်လက်ပြီးတော့ထူထောင်ပါ ထိုတော်မိတဲ့အချိန်ကမှထိုသမာဓိမှထပ်ပြီးတော့မိမိရဲ့ခန္ဓာကိုယ်အတွဲမှာဓာတ်ကြီးလေးပါးကိုစရှုရပါလေ။အဲဒီလိုရှုတဲ့အပိုင်းမှာအကျဉ်းဤအကျဉ်းဤနှစ်နည်းရှိတဲ့အ ਨੇ ကအတင်းညတော့အကျဉ်းဤနဲ့ဓာတ်ကြီးလေးပါးကိုသိသိကိုအပိုင်းကိုဥစဉ်ဟောဖို့ရည်ရွယ်ထားပါလေ။အကျဉ်းဤအဖြစ်ဓာတ်ကြီးလေးပါးသိသိတဲ့နေ့စဉ်ကိုဘာကြောင့်ပြောရတလဲလို့မေးရင်တော့ဘုရားရှင်ကယုတ်တရားကိုသိသိတဲ့အပိုင်းမှာဓကမထအကျဉ်းဤဓကမထအကျဉ်းဤဆိုပြီးတော့နှစ်နည်းဟောကြားထားတော်မူပါတယ်ဘုရားရှင်ကိုယ်တော်တိုင်ကယုတ်ကမတန်ရှုခွင့်နဲ့ပတ်သက်ပြီးနှစ်နည်းဟောထားတဲ့အတွက်ယုတ်တရားကိုရှုတော်မဲ့ပုဂ္ဂိုလ်သည်ဓကမထအကျဉ်းဤကြိုက်ရင်လည်းအကျဉ်းဤနဲ့ရှုအကျဉ်းဤကြိုက်ရင်လည်းအကျဉ်းဤနဲ့ရှုဖို့လိုအပ်ပါတယ်အဲဒီနှစ်နည်းတည်းကဒီညတော့အကျဉ်းဤကနေစရှုဖို့ကိုကိုကြီးဟောဖို့ရည်ရွယ်ထားပါတယ်အကျဉ်းဤကနေစပြီးဓာတိလေးပါးကိုသိသိတဲ့သို့မဟုတ်ယုတ်တရားတွေကိုသိသိဖို့ဤစနစ်ကိုမြတ်စွာဘုရားသည်ဘယ်မှာဟောခဲ့တယ်လဲလို့မေးရင်တော့မဟာသတိပ္ပရဏသုတ်တံမှာဟောခဲ့ပါတယ်။ဘယ်လိုဟောခဲ့တယ်လဲ။ပုဏ္ဏသဗ္ဗံဘိကဝေဘိက္ခု။ဣမမေဝကာယယထာတိတံယထာပနိဟိတံဓာတုသောပိဿဝကတိ။အထိဣမသမိကာယေပတဝိဓာတုအဘောဓာတုတိသောဓာတုဝါယောဓာတုတိ။ဘိက္ခဝေခေတယံတောပုဏ္ဏသဗ္ဗရဏံတမျိုးသောကဣဒာဤသာသနာတော်များအတွင်း၌ဘေကုယောဂဝါစရယံတော်သည်ယထာထိတံဒီမြတ်တိုင်းသောယထာပဏိဟိတံထာမြတ်တိုင်းသောဣမမေဝကာယဤရူပကာယကိုပင်လျင်ဓာတုသောတတဘောအဖြစ်ပိဇဝကတိစင်ញင်သုံးသရှုပွား၍နေလေ၏ခန္ဓာကိုယက်ရင်ယက်တဲ့အတိုင်းထိုင်ရင်ထိုင်တဲ့အတိုင်းအိပ်ရင်အိပ်တဲ့အတိုင်းသွားရင်သွားတဲ့အတိုင်းဒီမြတ်တိုင်းထာမြတ်တိုင်းခန္ဓာကိုအတွင်းမှဆက်ပြီးတော့ဓာတဘောအဖြစ်ဆင်ញင်သုံးသရှုပွားနေတယ်ဘယ်လိုဆင်ញင်သုံးသရှုပွားတယ်လဲဣမသမိင်္ဂယေဤခန္ဓာကိုယ်ဤအတွင်း၌ဘဒဝိဓာတုဘဒဝိဓာတိအဘောဓာတုအဘောဓာတိဒိသောဓာတုဒိသောဓာတိဝါယောဓာတုဝါယောဓာတိအတိရှိဣတိဤသောဓာတုသောဓာတဘောအဖြစ်ပိဿဝကတိအတိအတိတစ်လုံးစီတစ်လုံးစီဆင်ញင်သုံးသရှုပွား၍နေလေ၏ဓာတိလေးပါရှုဖို့ဤစနစ်ကိုမြတ်စွာဘုရားဟောထားတဲ့ဒေသနာဖြစ်ပါတယ်။ဒါတော့ဒီခန္ဓာကိုယ်အတွင်းမှာစိုက်ပြီးတော့ပထဝီဓာတ်ရှိတယ်၊အာဘောဓာတ်ရှိတယ်၊ဒေဇောဓာတ်ရှိတယ်၊ဝါယောဓာတ်ရှိတယ်လို့မြင်အောင်ရှုရမှာ။ဒီတဲ့ကျင့်အောင်တော်အောင်ပြောရင်တော့ပထဝီဓာတ်၊အာဘောဓာတ်၊ဒေဇောဓာတ်၊ဝါယောဓာတ်ဒီလိုရှုရမှာ။ရှုလိုက်တဲ့အပိုင်းမှာဘာကပထဝီဓာတ်လဲ။မဟာယောလောဝါဒသုတ်တံစတဲ့ထိုသုတ်တံဒီမှာပထဝီဓာတ်ကိုဘုရားရှင်ကကက္ခလခရိကတအဆိုပြီးဒီလိုစကားနှလုံးနဲ့သုံးထားပါတယ်ကက္ခလကမာရတဘောခရိကတကကျမ်းတဲ့သဘောဖြစ်ပါတယ်မာရတဘောကျမ်းတဲ့သဘောဒီပထဝီဓာတ်ရဲ့သဘာဝလက္ခဏာဖြစ်တယ်သို့တော်ဓမ္မသင်္ကနီပါဠိတော်မှာတော့ဘုရားရှင်ကဒီပထဝီဓာတ်ကိုတရားနာယုံနေတဲ့ပရိသတ်တည်းရဲ့အလောအစ္စတည်းအတတ်နဲ့လျောညီစွာ6မျိုးခွဲပြီးဟောထားပါဗျာ။မာရတဲ့ဘောကျမ်းတဲ့ဘောလေးတဲ့ဘောဂရုပထဝီဓာတ်3မျိုး။ပြောတဲ့ဘောချောတဲ့ဘောပေါ့တဲ့ဘောလဟုပထဝီဓာတ်က3မျိုးပေါင်းလိုက်တော့ပထဝီဓာတ်မှာ6မျိုးဟောထားတယ်။အာဘောဓာတ်ကြတော့ယူစည်းတဲ့ဘောဖွဲ့စည်းတဲ့ဘောဆိုပြီးတော့ဘောလက္ခဏာ2မျိုးဟောထားပါဗျာ။ဒိသောဓာတ်ကပူတဲ့ဘောအေးတဲ့သဘောဒါလည်းသေသောတက်ကဲသဘာဝလက္ခဏာဖြစ်ပါတယ်ဝါယောဓာတ်ကတော့ထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောထောက်ကန်တဲ့သဘောကဝါယောဓာတ်ရဲ့သဘာဝလက္ခဏာဖြစ်တယ်တွန်းကန်တဲ့သဘောကတော့ဝါယောဓာတ်ရဲ့လုပ်ငန်းကိစ္စအရတ္တဖြစ်ပါတယ်ယောဂဝါစရပုဂ္ဂိုလ်တိဓာတ်ကြီးလေးပါးကိုရှုတဲ့အပိုင်းမှာသဘာဝလက္ခဏာကစရရှုလို့ကလည်းရှုနိုင်တယ်ကိစ္စအရတ္တဆိုတဲ့လုပ်ငန်းကိစ္စကနေစပြီးရှုလို့ကလည်းရှုနိုင်တယ်ဆိုပြီးဒီလိုခွင့်ပြုချက်ရှိပါတယ်။ပေါင်းလိုက်တော့ဓာတိဘယ်နှပါးရှိလဲ။ဓာတိ၄ပါး။အဲဒီဓာတိ၄ပါးကိုရှုတဲ့အပိုင်းမှာဘယ်ပုံဘယ်ပန်းဘယ်နိလအဖြစ်ခန္ဓာကိုယ်အတွက်မှမြင်အောင်ရှုရမလဲလို့မေးတော့အန္တကရာဆရာတော်ကဒီတက္ကမတန်ရှုခွင့်နဲ့ပတ်သက်ပြီးတော့နှစ်နည်းဖွင့်ဆိုထားပါတယ်။ဒီနည်းကတော့မဟာဟဋ္ဌိဘဒ္ဓဘမသုတ်တံကိုကိုးကားပြီးတော့ခန္ဓာကိုယ်ဤအတာကြအယောကြအရေကြအကြောကြသို့ဉာဏ်တိဟုသောလက်ကိုသွင်း၍ပထဝီဓာတ်အာဘောဓာတ်ဒိသောဓာတ်ဝါယောဓာတ်များကိုမြင်အောင်ရှုပါဆိုပြီးဒီလိုညွှန်ကြားထားတယ်။နောက်တနည်းကတော့သကလံပိအတ္တနောရူပကာယအောဇိတ္တဝါဆိုပြီးဒီကိုယ်လုံးကို รูปกายะตะคุลุงก็ชုံงอมพี่တော့ฎัตติเลบาช่วยบ่ยาညွှန်ကြတာညွှန်ကြတဲ့ဘယ်နှခုရှိတယ်လဲနှခုဒါကတက္ကမထအကျဉ်းကြီးမှာဒီတော့ယောဂီပုဂ္ဂိုလ်ကမာတန်လေးပြောချောပေါ့ယောစီပွဲစီပွေထောက်တော့ဆိုပြီးဓာတိလေးပါတို့ရဲ့တဘာဝသဘောတရား12မျိုးရှိနေတဲ့အ ਨੇ ဘယ်သဘောတရားကစရှုမလဲလို့မေးရင်တော့မိမိကစွမ်းအားရှိခဲ့ရင်တော့ပထဝီဓာတ်ကစရှုပါပထဝီဓာတ်ကစရှုလို့သဘောမပေါက်ခဲ့ဘူးဆိုရင်တော့ထိုပုဂ္ဂိုလ်သည်ဝါယောဓာတ်ကစရှုလဲရပါတယ်အာဋိကံမိကအထုဆပုဂ္ဂိုလ်ဖြစ်နေတဲ့အတွက်လွယ်ကူရာကစရပါတယ်ဂာယိခခွေးမှာဒီ33လုံးရှိတဲ့အ ਨੇ ဒီကလေးကဝါလုံးကစတင်မှသဘောပေါက်မှဖြစ်ခဲ့ရင်ဝါလုံးကနေစပြီးတင်ပေးရတယ်ဝါလုံးတန်းကျင်ညက်သွားတဲ့အချိန်အခါမှာတဖန်ပြန်ပြီးကာယိကခွေးကတင်ပေးလည်းမဖြစ်ဘူးလားဖြစ်ပါတယ်ဒီပုံစံအတိုင်းပဲနော်ယောဂီပုဂ္ဂိုလ်ခမများများကိုတင်ပေးလိုက်တဲ့အချိန်အခါမှာဒုက္ခနေတဲ့ဝါယောဓာတ်ရဲ့လုပ်ငန်းကိစ္စလေးကစပြီးတင်ပေးမယ်ဆိုရင်ကျန်တဲ့ဓာတ်ဒီကိုဒလကုကုနဲ့ရှုလို့ရတဲ့သဘောများကြပါတယ်သို့သော်တချို့ပုဂ္ဂိုလ်များကြတော့မာနီတဲ့ပထဝီဓာတ်ကစပြီးသင်ပေးမှရှုလို့ရတဲ့ပုဂ္ဂိုလ်တွေလည်းရှိကြပါရဲ့။အဲဒါကြောင့်ယောဂီပုဂ္ဂိုလ်ရဲ့အခြေအနေလိုက်ပြီးတော့သင်ပေးရပါရဲ့။ဒီနေ့ညတော့ဘုန်းကြီးတွန်းတဲ့သဘောလေးကစပြီးရှုဖို့သင်ပေးမယ်နော်။တွန်းကန်နေတဲ့သဘောကိုသဘောပေါက်ချင်ရင်တော့ဒကာကြီးတွေဒကာမကြီးတွေတွန်းတဲ့ခုထိတာဓမင်းဝါဒလိုနည်းနည်းလေးဖိကြည့်လိုက်။ပါအဲ့တွဲမှာတွန်းနေတဲ့သဘောတွေ့နိုင်တယ်။အဲ့ဒီပုံစံမျိုးလိုပဲအဲ့ဒါရှင်လိုက်တဲ့အချိန်ကမှခုနကအာနာပါနကမ္မထအနေနဲ့ဟောခဲ့ပြီးပြီခုပြောမှကဓကမ္မထဖြစ်ပါတယ်ဓကမ္မထကြတော့ခုနကမဟာဟာဒီဘဒ္ဓဘုမသုတ်တံကိုကိုးကားပြီးတော့အတ္တကရကဖွင့်ဆိုထားတဲ့အတိုင်းခန္ဓာကိုယ်ဤအသားကြအယိုးကြအရေကြအကျော်ကြတို့ဉာဏ်ဤဟူသောလက်ကိုသွင်း၍လိုက်ပြီးရှုနိုင်တဲ့ဤစနစ်တစ်ခုဖြစ်တယ်အဲ့ဒါကြောင့်ဝင်လေကိုစိုက်ကြည့်ပါထွက်လေကိုစိုက်ကြည့်ပါအဲ့ဒီလေးမှာတွန်းကန်တဲ့သဘောကိုမိအောင်ရှုရမယ်။ဘယ်နေရာလောက်ကနေစရှုရင်ပို့ပြီးတော့တွန်းကန်တဲ့သဘောကိုတွေ့နိုင်တယ်လေလို့မိရင်ခေါင်းတစ်ခုလုံးရဲ့ဘဟုစင်တာလောက်မှာစိတ်ကလေးစိုက်ကြည့်။အသက်ရှင်သွင်းကြည့်ပါ။ရှုသွင်းလိုက်ရင်ဝင်လေအထက်ဝင်သွားအောင်တွန်းနေတဲ့သဘောပြန်ပြီးရှုထုတ်ကြည့်။ထွက်လေအပြင်ထွက်အောင်တွန်းကန်လိုက်တဲ့သဘောညာနဲ့မြင်အောင်ကြည့်ပါ။အဲ့ဒီတွန်းကန်နေတာကခုနကသွန်းတစ်ခုသမင်းဝါတကဲ့သို့ဝါကြည့်လိုက်ရင်တွန်းနေတဲ့ပုံစံမျိုးလိုအသက်ရှူသွင်းလိုက်တဲ့အချိန်ကမှတွန်းနေတဲ့ဒီသဘောကိုမြင်ပြီးဆိုရင်အဲ့ဒီတွန်းနေတဲ့သဘောပေါ်မှာစိတ်ကလေးညင်အောင်ကတ်လိုက်စိတ်ကလေးညင်အောင်ကတ်ထားလိုက်ပြီဆိုလို့ရှိရင်တဖြည်းဖြည်းတွန်းတဲ့သဘောတွေကပုံပြီးတော့ထင်ရှားလာမယ်အားကောင်းလာမယ်အားကောင်းလာပြီဆိုရင်အတွက်ဘက်ကနေစပြီးတကောင်းလုံးအသားကြအယိုးကြအရေကြအကျော်ကြစိုက်ပြီးတော့လိုက်တာကြည့်တော့ဒီမိုက်မှာအသားအကျော်အယိုးအရေတွေမြင်ဖို့လိုရင်းမဟုတ်သေးပါဘူးဓာတ်ကိုယ်သာမြင်ဖို့ကလွင်အချက်ဖြစ်ပါတယ်အဲ့ဒီလွင်အချက်ဖြစ်နေတဲ့အတွက်အဲ့ဒီအသားကြအယိုးကြအရေကြအကျော်ကြစိုက်ပြီးတော့တွန်းနေတဲ့သဘောကိုမြင်အောင်ကြည့်နိုင်ခဲ့ရင်တွန်းကန်တဲ့သဘောကတကောင်းလုံးပြန့်သွားလိမ့်တကောင်းလုံးမှာအနှံပြတွန်းကန်တဲ့သဘောကိုတွေ့ပြီဆိုရင်တဖြည်းဖြည်းခန္ဓာကိုယ်ရဲ့အောက်ပိုင်းဘက်တို့ဉာဏ်တည်းဟူသောလက်ကိုသွင်းပြီးတော့အသားကြအယိုးကြအရေကြအကျော်ကြစိုက်ပြီးတဖြည်းဖြည်းကြည့်သွားပါတကောလုံးမှာအသက်ရှူတဲ့နှုတ်အတိုင်းတွန်းနေတာတွေလည်းရှိတယ်။နှလုံးသွေးခုံနဲ့နှုတ်တာအတိုင်းတွန်းကန်နေတဲ့သဘောတွေလည်းရှိပါတယ်။ဘာတွန်းတာဖြစ်ဖြစ်အလုံးရှုနိုင်ပါတယ်။အဲဒီလိုတွန်းကန်နေတဲ့သဘောကိုတကောလုံးမြင်အောင်ကြည့်။မြင်ပြီဆိုလို့ရှိရင်ဘာလုပ်ရမလဲ။ဘာနှခုဖိထားကြည့်ပါ။မာနေတယ်။လက်နှစ်ခုထပ်ပြီးအယိုးယိုးချင်းထိထားကြည့်ပါ။မာနေတယ်။အဲဒီမှနဲ့ကျန်းနဲ့ထိထားတဲ့နေရာစိုက်ကြည့်ပါ။မာနေတယ်။အဲ့ဒီလိုမာမှုထင်ရှားတဲ့တဏှာကစပြီးမာတဲ့သဘောတကောလုံးမြင်အောင်ကြည့်ပါမာနေတဲ့သဘောကိုတကောလုံးမြင်ပြီဆိုရင်တော့တွန်းနာရှုလိုက်မာရာရှုလိုက်ထက်ခါထက်ခါရှုပေးရတယ်တွန်းတဲ့သဘောမာတဲ့သဘောနှစ်ခုကိုထက်ခါထက်ခါရှုလိုက်လို့တကောလုံးမှာအနှံပြမြင်ပြီဆိုရင်ဒုချင်းကမှလေ့ကျင့်မှုကအောင်မြင်လာခဲ့ရင်တွန်းနာရှုလိုက်ရင်မာရာလည်းရောတွေ့တတ်တယ်မာရာရှုရင်တွန်းနာလည်းရောပြီးတွေ့တတ်ပါတယ်ပြန်လို့ထင်နေရင်ပိုကောင်းသို့တော့ဉာဏ်နဲ့မှာတော့ကွဲ့နေပါစေတွန်းတဲ့သဘောကတက်ခုမာတဲ့သဘောကတက်ခုသီးသန့်ဖြစ်ပါတယ်တွန်းတဲ့သဘောမာတဲ့သဘောနှစ်ခုသဘောပေါက်ပြီဆိုရင်ထိုပုဂ္ဂိုလ်ကနောက်တက်ခုတွန်းနိုင်တယ်ကျန်းတဲ့သဘောဒီကျန်းတာခက်မှနေတဲ့သဘောကဘယ်လိုနေတယ်လို့မေးရင်မိမိတို့ဝတ်ထားတဲ့လုံကြီးလေးကိုလက်ကလေးနဲ့လက်ခုံလေးနဲ့အသားလေးပုတ်ကြည့်ပါကျန်းနေလိမ့်မယ် အဲ့ဒီဉာဏ်နဲ့ပုံစံအတိုင်းပဲဉာဏ်ဓာတ်နေတဲ့သဘောလေးတစ်ခုရှိတယ်။အဲ့ဒီသဘောကိုမိအောင်ဘယ်ကနေစရှုမလဲလို့မိရင်တိုက်တဲ့နေရာကစရှုနိုင်ပါတယ်။ကိုတွန်းတဲ့သဘောနဲ့မာတဲ့သဘောကိုဒီကုလုံးမြင်အောင်ရှုနိုင်တဲ့ယောဂီပုဂ္ဂိုလ်ကဒေါနာမာရာကိုတလဲစီထက်ခတ်ခါရှုလိုက်ရင်ဒီကုလုံးဖြင်းဖြင်းဖြင်းဖြင်းရွရွရွရွနဲ့ထူးပိမ့်ပြီလာတဲ့သဘောတစ်ခုတွေ့နိုင်တယ်။အဲ့ဒီသဘောတစ်ခုတွေ့ခရင်တော့ဉာဏ်နဲ့ဉာဏ်နဲ့လို့ရှုပါဒေါနာနဲ့မာရာကိုထက်ခါတက်ခါတထိုင်နှစ်ထိုင်လောက်ရှုတော့လေဒီကျမ်းတဲ့သဘောကမတွေ့ရင်တော့ခုနကဝှက်ထားတဲ့လုံကြီးကိုလက်ခုံလေးနဲ့အသားလေးပုတ်ပြီးဖြည်းဖြည်းလေးပုတ်ပြီးတော့ကျမ်းတဲ့သဘောရှုလို့ကရှုနိုင်တယ်။ကျမ်းတမ်းမှုထင်ရှားတဲ့တဏှာကစပ်ပြီးရှုလို့ကရှုနိုင်ပါတယ်။သို့မဟုတ်အပေါ်အံသွားထိတ်ကလေးကိုရှားလေးနဲ့အနည်းငယ်ပုတ်ကြည့်ကျမ်းနေတယ်။အဲ့ဒီကျမ်းမှုသဘောလေးကိုစပ်ပြီးရှုလို့ကရှုနိုင်ပါတယ်။မရခဲ့ရင်တော့အဲ့ဒီမိမိရှုနေတဲ့နေရာမှာတွန်းတဲ့သဘောပြန်ကြည့်ပါဥပမာလက်နဲ့အဝတ်ကလေးပွင့်ထားတဲ့နေရာကြည့်ဖိထားတဲ့နေရာကိုစိုက်ကြည့်အဲ့ဒီမှာတွန်းကတဲ့သဘောမာတဲ့သဘောနှစ်ခုကိုမြင်အောင်ပြန်ကြည့်လိုက်ကြည့်ပြီလို့ရှိရင်တွန်းတဲ့သဘောမာတဲ့သဘောနှစ်ခုတွေ့ပြီဆိုလို့ရှိရင်ကျမ်းတဲ့သဘောတစ်ခုတွေ့ပြီဆက်ရှုကြည့်တွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောအဲ့ဒီသုံးခုကိုတက်ခါတက်ခါတွဲရှုလိုက်ရင်တွန်းတာမာတာကလွယ်ကူနေတဲ့အတွက်တွန်းတာမာတာပြန်သွားခဲ့ရင်ကျမ်းတဲ့သဘောလေးပြန်သွားတတ်ပါတယ်။ရိုင်းနေတဲ့ဆင်းတကောင်ကိုရင်နဲ့ဆင်းနဲ့ချော့ဖမ်းတယ်လို့မရသေးတဲ့ဓာတ်ကိုရတဲ့ဓာတ်နဲ့တွဲရှုခဲ့ရင်မရတဲ့ဓာတ်လည်းရောပြီးတော့ရှုလို့ရတတ်တဲ့သဘောရှိပါတယ်။အဲဒီတွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောဒီသဘောတရားသုံးခုကိုတစ်ခုလုံးမြင်အောင်ကြည့်လို့ရပြီဆိုရင်နောက်သဘောတရားတစ်ခုတွန်းနိုင်တယ်။လက်ကလေးနဲ့ပေါင်ပေါင်းသုံးဖို့ခြေလုံးပေါ်ကိုအသာလေးဖိထားကြည့်ပါ။လေးနေတယ်ဒီမနဲ့ကျမ်းနဲ့နည်းနည်းလေးဖိကြည့်လိုက်ပါလေးနေတယ်အဲ့ဒီလေးမှုထင်ရှားတဲ့တဏှာကစပြီးလေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်နိုင်တယ်မာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောကဂရုပထဝီဖြစ်ပါတယ်တွန်းတဲ့သဘောကဝါယောတက်ကလုပ်ငန်းကိစ္စရတ္တဖြစ်ပါတယ်အဲ့ဒီသဘောတရားလေးခုကိုထက်ခါတက်ခါရှုလို့အောင်မြင်မှုရပြီဆိုရင်တော့ထောက်ကန်တဲ့သဘောတစ်ခုဝါယောတက်ရဲ့သဘာဝလက္ခဏာကိုဆက်လက်ရှုနိုင်ပါတယ်ခန္ဓာကိုယ်ကိုမှတ်မှတ်ထားပါငြိမ်းနေအောင်ထိန်းထားတဲ့သဘောလေးတစ်ခုရှိတယ်ငြိမ်းနေအောင်ထိန်းထားတဲ့သဘောတစ်ခုကိုသဘောမပေါက်ခဲ့ဘူးဆိုလို့ရှိရင်ခန္ဓာကိုယ်ကိုနည်းနည်းလေးလှုပ်ကြည့်လိုက်ပါငြိမ်းအောင်ပြန်ထိန်းထားတဲ့သဘောလေးပဲတွေ့လိမ့်မယ်မလဲအောင်ထိန်းထားတဲ့သဘောပဲအိန္ဒိယံပြောတော့မယ်ကြံရင်ကြားခေါ်တဲ့ဒုတိယချောင်းနဲ့ထောက်တယ်လို့ထောက်ခံထားတဲ့သဘောတစ်ခုပဲအဲ့ဒီထောက်ခံထားတဲ့သဘောတစ်ခုကိုညာနဲ့ထင်လာပြီဆိုရင်တော့ငါးခုထက်ခါထက်ခါရှုကြည့်တွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပေါင်းလိုက်တော့သဘောတရားဘယ်နှခုရှိပြီလဲငါးခုအဲ့ဒီငါးခုကိုထက်ခါထက်ခါရှုလို့ကျင့်တတ်မှုရပြီဆိုရင်အောက်အတွဲနှုတ်ခမ်းသားလေးရှားလေးနဲ့ထိတာကြည့်ပါပြော့နေတယ်အဲ့ဒီလိုပြော့မှုတင်ရှားတဲ့တဏှာကစပြီးပြော့တဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပြော့တယ်ပြော့တယ်လို့ပြော့တဲ့သဘောလေးအပေါ်မှာသာစိတ်ကလေးစိုက်ထားလိုက်ဒီကုလုံးကုန်းပုံလို့ပြော့သွားမယ်ဒါပေမဲ့ပြော့တာကိုရှုတဲ့အပိုင်းမှာခန္ဓာကိုယ်ကိုနည်းနည်းလျှော့ထားဖို့လိုတယ်ခန္ဓာကိုယ်ကိုအသာလေးလျှော့ပြီးတော့ပြော့တဲ့သဘောကိုအသာလေးစိုက်လိုက်ရင်ဒီကုလုံးကုန်းပုံလို့မုန်ကျွဲတဲ့လို့ပြော့သွားတာတွေ့လိမ့်မယ်အဲ့ဒီပြော့တဲ့သဘောတခုညံထဲမှာထင်လာပြီဆိုရင်ပြော့တဲ့ဒီအောက်အတွဲနှုတ်ခမ်းသားလေးကိုပဲရှားလေးတွေ့ဆွပြီးတော့ဖြည်းဖြည်းလေးပုတ်ကြည့်ပါလျှော့နေတဲ့သဘောတခုတွေ့နိုင်တယ်ပြောတဲ့သဘောချောတဲ့သဘောနှစ်ခုဒီကုလုံးပြတ်ပြီဆိုရင်ပေါ့ပေါ့တဲ့သဘောတခုလည်းထင်ရှားလာတတ်ပါတယ်မထင်ရှားခဲ့ရင်ဒုဘောမှာလက်ဝါးလေးပက်လက်လှမ်းပြီးတော့တင်ထားလိုက်လက်ညှိုးလေးတစ်ချောင်းကိုအသာလေးမှတ်ကြည့်ပါပေါ့နေတဲ့သဘောထင်ရှားလိမ့်မယ်အဲဒီလိုပေါ့မှုထင်ရှားတဲ့တဏှာကစပြီးပေါ့တဲ့သဘောကိုစရှုကြည့်ပါရွှေ့ကြည့်လိုက်လို့မှဒီပေါ်တဲ့သဘောကိုသဘောမပေါက်ဖြစ်နေခဲ့မယ်ဆိုရင်ထိုယောဂီပုဂ္ဂိုလ်ဘာလုပ်ရမလဲလေးတဲ့ဆန့်ကျင်ဘက်သဘောတစ်ခုပြန်ပြီးရှုလိုက်ပါခန္ဓာကိုယ်တစ်ခုလုံးလေးနေတဲ့အချင်းကမှာခုနကလိုလက်ညှိုးလေးတစ်ချောင်းအသာလေးမှကြည့်လိုက်ပေါ်တဲ့သဘောထင်ရှားလာလိမ့်မယ်အဲ့ဒီအချင်းကမှာတစ်ခုလုံးပေါ့သွားတာတွေ့နိုင်ပါတယ်တစ်ခုလုံးပေါ့တဲ့သဘောကိုတွေ့ပြီဆိုရင်ထိုပုဂ္ဂိုလ်ဘာလုပ်ရမလဲပေါင်းလိုက်ရင်သဘောတရားဘယ်နှခုဖြစ်သွားမလဲ၈ခုတွန်းတဲ့သဘောမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောထောက်တဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောဆိုပြီးတော့တွန်းနဲ့ထောက်တဲ့သဘောကဝါယောတမာတဲ့သဘောကျမ်းတဲ့သဘောလေးတဲ့သဘောပြော့တဲ့သဘောချောတဲ့သဘောပေါ့တဲ့သဘောက ပထဝီဓာတ်ဓာတ်ကြီးနှစ်ပါးရနော်သဘောတရားဘယ်နှခုလဲရှစ်ခုနောက်နှစ်ခုကလွဲတယ်လေဝါနှစ်ခုကိုထပ်ကြည့်ပါပူနေတဲ့သဘောတွေ့နိုင်တယ်နော်ပူတဲ့သဘောကဒီဇောတအဲ့ဒီပုံမှုထင်ရှားရာတဏှာကစပြီးပူတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဝင်းလေးနှာတိပြမှာစိုက်ကြည့်ပါအေးနေတယ်အဲ့ဒီလိုအေးမှုထင်ရှားတဲ့တဏှာကစပြီးအေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်မူရတဘောအေးတဲ့ဘောကပတ်တယ်လေဒီသောတာဖြစ်တယ်နော်ပေါင်းလိုက်တော့ဓာတ်၃ပါးသဘောတရား၁၀ခုဖြစ်ပြီအဲ့ဒီ၁၀ခုကိုထက်ကတက်ကရှုခဲ့ရင်ယောဂီပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာဒီ၁၀ခုလုံးကိုကျောနေသိတယ်လို့ဆွဲပြီးစုပေးနေတဲ့အာဘောတရားအာဘန္ဒနလက္ခဏာလို့ခေါ်ဆိုအပ်တဲ့သဘာဝလက္ခဏာတစ်ခုထင်ရှားလာလိမ့်မယ်ဒီ၁၀ခုကိုထက်ကတက်ကတထိုင်လောက်ဖြစ်စေတဏှာကြီးလောက်ဖြစ်စေရှုလိုက်လို့မှဒီဖွယ်စီတဲ့သဘောကိုညာနဲ့မထင်ခဲ့ရင်တို့ယောဂီပုဂ္ဂိုလ်ဘာလုပ်မလဲ။ကျွန်းတဲ့သဘောနဲ့မာတဲ့သဘောကိုထက်ကထက်ကရှုပေးပါ။ကျွန်းတဲ့သဘောနဲ့မာတဲ့သဘောကိုထက်ကထက်ကရှုလိုက်မယ်ဆိုလို့ရှိရင်ထိုချင်းခါမှာဘာဖြစ်တတ်တယ်လဲ။ဖွယ်စီတဲ့သဘောညာနဲ့မှထင်လာလိမ့်မယ်တဲ့။ဖွယ်စီတဲ့သဘောကတွေ့ထိအရာကောင်းတဲ့ယုတ်မဟုတ်ဘူး။ဖွင့်တာပါယုတ်မဟုတ်ချင်းကြောင့်ချင်းမှုထင်ရှားတဲ့တဏှာကနေစပြီးသူ့ကိုရှုခဲ့တော့လွယ်လွယ်ကူကူနဲ့ဘယ်လုံးမှမတွေ့နိုင်ဘူး။ဒါကြောင့်တခြားဓာတ်တွေနဲ့တွဲပြီးရှုရပါတယ်။အဲဒီလိုတွန်းတဲ့သဘောနဲ့မာတဲ့သဘောကိုထက်ခါတက်ခါရှုလိုက်ရင်ဒီဖွယ်စီတဲ့သဘောညာနဲ့ထင်လာလို့ကျဉ်းနှံ့မှုရတဲ့အချင်းခါပေါ့။တစ်ခါလုံးကျိုးနဲ့စိတ်ထားတယ်လို့လူတယောက်ကလာပြီးဖက်တာတယ်လို့တင်းကြပ်ပြီးတော့ဖွယ်စီထားတဲ့ချုံနှောင်ထားတဲ့သဘောတစ်ခုညာနဲ့ထင်လာပြီဆိုရင်ဘာလုပ်မလဲ။ယုစီးတဲ့သဘောတစ်ခုပြောင်းရှုရမှာယုစီးတဲ့သဘောတစ်ခုကဘယ်မှာထင်ရှားတယ်လဲလို့မေးရင်တော့သွားအရင်တို့ရှားအရင်တို့ရှားပြားတို့အဲ့ဒီလိုသေရေယုံနေတဲ့ယုစီးမှုထင်ရှားတဲ့တဏှာကစပြီးစီးဆင်းနေတဲ့သဘောတကူလုံးမြင်အောင်ကြည့်တော့အဲ့ဒီယုစီးတဲ့သဘောကိုညာနဲ့ထင်လာပြီးတွေ့လာပြီးဆိုရင်တော့ယုစီးတဲ့သဘောဖွဲ့စည်းတဲ့သဘောကအဘောဓာတ်ပေါင်းလိုက်တော့ဓာတ်ဘယ်နှပါးဖြစ်သွားလဲ၄ပါးသဘောတရားက၁၂ခုဖြစ်သွားပြီအဲ့ဒီသဘောတရားစနဲ့ကိုဓာတ်ကြီးလေးပါးကိုထက်ခါတက်ခါရှုနေပါတွက်လာပြီညနေမှာဥမာတောနာရှုတယ်ဒီကုလုံးပြန်သွားတယ်ခေါင်းကနေခြေတော့အထိပြန်သွားရင်မာရာဆက်ရှုမာရာခေါင်းကနေခြေတော့အထိဒီကုလုံးပြန်ပြီဆိုရင်ကျန်တာဆက်ရှုအဲ့ဒီနည်းစနဲ့အပြင်ခေါင်းကနေခြေတော့အထိ12ခုလုံးရှုလိုက်တာ12ခုပြည့်သွားရင်တစ်ခေါက်အဲ့ဒီတိုင်းထက်ခါတက်ခါရှုလိုက်တဲ့အခါမှာတမိနစ်မှာ2ခေါက်3ခေါက်လောက်ရအောင်တော့အနည်းဆုံး၄ကျင့်ရပါတယ်အဲ့ဒီလိုလေ့ကျင့်လိုက်တဲ့အချိန်ကမှတာသဘောတွေကပြန်ပြီးလိုလိုညနေမှာထင်လာပြီဆိုလို့ရှိရင်တော့ဘုရားဟောဒေသနာအစဉ်အတိုင်းပြောင်းပြီးတော့ကိုယ်ကရှုတတ်သွားပြီ။မာကျန်လေးပြော့ချောပေါ့ပထဝီဓာတ်နော်။ယောစီဖွယ်စီအာဘောဓာတ်ကိုအေးဒီဇောဓာတ်ထောက်တွန်းဝါယောဓာတ်အဲ့ဒီဘုရားဟောအစဉ်အတိုင်းပြန်ပြောင်းရတယ်။မာကျန်လေးပြော့ချောပေါ့ယောစီဖွယ်စီမွေးထောက်တွန်းဆိုတဲ့ဒီသဘောအတရားအစဉ်အတိုင်းထက်ခါထက်ခါရှုရပါတယ်။ဝါလုံးတန်းကြေသွားတဲ့ကလေးကိုဂ ਾਇ ခါခွေးကနေစပြီးတဖန်ပြန်တင်တယ်လို့ပေါ့နော်ခုတွန်းတဲ့ဝါလုံးတန်းလေးကြေသွားပြီးတွန်းတာကနေစရှုလိုက်လို့ဉာဏ်နဲ့မှုရပြီဆိုရင်တော့ခုနကဘုရားဟောဒေသနာအတိုင်းမာတဲ့သဘောကနေစပြီးပြန်ရှုရပါတယ်မာကျန်လေးပြောချောပေါ့ယောစီပွဲစီမွေးထောက်တွန်းဆိုတဲ့ဒီသဘောတရား12မျိုးကိုထက်ခါတက်ခါရှုလိုက်လို့ဉာဏ်နဲ့ပြီးအသားကြအယောကြအရေးကြအကျော်ကြစိုက်ကြည့်တဲ့အချင်းခါမှာအသားအကျော်အယောရေးမတွေ့တော့ဘူးဓာတ်ကြီးလေးပါပဲတွေ့ပြီဆိုလို့ရှိရင်တော့အားရကျဉ်းနှံ့မှုရပြီဆိုရင်နော်တမိနစ်မှလည်းနှစ်ခေါက်သုံးခေါက်လောက်ကြီးကြီးလဲလဲနဲ့ရှုလို့ရပြီဆိုလို့ရှိရင်တော့ဒီကုလုံးခြုံကြည့်တော့ဒီကုလုံးခြုံကြည့်တဲ့အပိုင်းမှာခေါင်းကနေစပြီးခြုံကြည့်ခဲ့ရင်တော့ခေါင်းကြီးခဲသွားတတ်တယ်ခေါင်းကနေစပြီးခြုံကြည့်တဲ့အပိုင်းမှာခေါင်းတစ်ခုတည်းကိုစိုက်ကြည့်ခဲ့ရင်ခေါင်းကြီးခဲနေတတ်ပါတယ်အဲဒါကြောင့်ခေါင်းလောက်ကနေပြီးတော့အပေါ်နဲ့အောက်မျှပြီးအနှွင်းဘက်ကိုထိုးဆက်ပြီးဒီကုလုံးကိုခြုံကုန်ပြီးတော့သာစိုက်ပါမာကျန်လေးပြောချောပေါ့ယောစီပစီပွေးထောက်တော့ဆိုတဲ့ဒီသဘောတရား၁၂ခုကိုတစ်ခုလုံးခြုံငုံပြီးတော့စိုက်လိုက်။အဲဒီလိုခြုံငုံပြီးစိုက်လိုက်တဲ့အပိုင်းမှာအတွင်းဘက်ကိုဥစားပေးပြီးစိုက်ပါ။အပေါ်ရံလေးစိုက်နေရင်တော့ဂုံကြီးတွေခဲနေလိမ့်မယ်၊ခေါင်းကြီးတွေခဲနေလိမ့်မယ်။အတွင်းဘက်ကိုထိုးပေါက်ပြီးဥစားပေးပြီးရှုလိုက်လို့ရှိရင်တက်တဲ့ကမျှသွားမယ်။မာကျန်လေးပြောချောပေါ့ယောစီပစီပွေးထောက်တော့ဆိုတဲ့ဒီသဘောတရား၁၂ခုကိုခြုံငုံကြည့်လိုက်လို့ဉာဏ်ထဲမှာထင်လာပြီ။ပြန်တို့လိုလိုလေးပေါ်လာပြီဆိုရင်ထိုချင်းကမှ၄ချက်ပြောင်းရှုရပါတယ်။မာကျန်လေးပြောချောဘုတ်ကိုကြည့်ပြီးတော့ပထဝီဓာတ်၊ယောစီဘွယ်စီကြည့်ပြီးတော့အာဘောဓာတ်၊ပူအေးကြည့်ပြီးဒီဇောဓာတ်၊ထောက်တွန်းကြည့်ပြီးဝါယောဓာတ်၄ချက်ပြောင်း။ပထဝီဓာတ်၊အာဘောဓာတ်၊ဒီဇောဓာတ်၊ဝါယောဓာတ် ဘဒဝီဓာတ်အဘောဓာတ်ဒေဇောဓာတ်ဝါယောဓာတ်အဲ့ဒီလို၄ချက်ပြောင်းရှုရတယ်မနေမမြန်ရှုရပါတယ်နေလွန်းလို့ရှိရင်လည်းဘာဝနာလမ်းဆုံးမရောက်နိုင်ဘူးမြန်လွန်းရင်လည်းဓာတ်တွေကမထင်မရှားဖြစ်တတ်ပါတယ်အကယ်၍မြတ်ဒီလိုရှုနေလို့ဓာတ်တွေကမထင်မရှားဖြစ်ရင်တလုံးစီခြေဆုံးကောင်းဆုံးပြန်ရှုပါပြန်ရှုလာလို့တော်တော်လေးကျင့်တတ်လာတဲ့အချိန်ကမှဒီကုလုံးချုံပြီးတော့တလုံးစီကြည့်ပါသဘောတရားစနစ်ကိုစနစ်ကိုပြန်ဒီလိုလိုညာနဲ့ထင်လာတဲ့အချိန်ကကြမှာလေးချက်ပြန်ပြောင်းပါတဲ့နော်ဒါကတော့ဓကမတန်အရင်ဒီအထုပ်ပုံပဲအဲ့ဒီမှာစိတ်ကဘာဝနာစိတ်ကဒီတလေးပါအာယုန်နဲ့ညီဝဆွာကပ်ပြီးဒီနေအောင်ကြိုးစားရတယ်အဲ့ဒီလိုကြိုးစားတဲ့အပိုင်းမှာဘာဝနာစိတ်ကတတိလေးပါအာယုန်မှာအလွန်ညီဝဆွာကပ်ပြီးတည်လာပြီဆိုလို့ရှိရင်တော့တဏှာကြီးတော့အ ਨੇ ဆုံးတည်လာပြီဆိုလို့ရှိရင်တော့အဲ့ဒီမှာယောဂီပုဂ္ဂိုလ်ကဘာလုပ်ရမလဲပဒဝိဓမ္မာမာတဲ့သဘောအဘောဓမ္မာယူရှိတဲ့သဘောသီသောဓမ္မာပူတဲ့သဘောဝါယောဓမ္မာထောက်ခံတဲ့သဘောအဲ့ဒီသဘောတရားလေးခုကိုဥစားပိတ်ပြီးတော့ရှုပါတဲ့ဒါကအာနာပါနကမ္မဋ္ဌာန်းကိုစပြီးအမထုတ်ခြင်းပဲဝိပဿနာကိုတက်ရိုက်သွားခြင်းနဲ့ဆိုရင်လေဝိပဿနာကိုတက်ရိုက်သွားမယ်သုတ္တဝိပဿနာယန္တိကပုဂ္ဂိုလ်ဒီတိတကြီးလေးပါးကစရှုပါပါတယ်ရှုခြင်းအခုပြောတဲ့ပုံစံအတိုင်းပဲရှုပါတယ်အငယ်အာနာပါနကိုအခြေခံပြီးတော့ဇန်သမာတိကုပြီးမှတက်ကြီးလေးပါးရှုမယ်ဆိုရင်လေခုပုံစံအတိုင်းပဲရှုပါနော်အဲ့ဒီလိုရှုလိုက်တဲ့အချိန်ခါမှာတဖြည်းဖြည်းနဲ့သမာဓိကထက်လာပြီဆိုလို့ရှိရင်တော့ဘာလုပ်ရမလဲ။ဓာဏီလေးပါအာယုန်၌ဘာဝနာစိတ်ကိုငြိမ်တဲ့ငြိမ်အောင်ကတ္တထပ်ပြီးတော့ထိုချိန်ခါမှာမမှတ်ဖဲနဲ့စိုက်တာကြည့်နေတော့ဓာတ်တွေကထင်းထင်းရှားရှားတွေ့လာပြီဆိုရင်တလုံးပြီးတလုံးတလုံးပြီးတလုံးထက်ကတက်ကသာစိုက်ကြည့်နေ။ကြည့်နေလိုက်မယ်ဆိုလို့ရှိရင်မကြမီအချိန်ကာလအတွင်းမှာမိကိုရောင်ကဲ့သို့ခပ်ဖြောဖြောမြစ်ထက်တဲ့အယောင်တွေတွေ့တတ်ပါတယ်။အဲ့ဒီအယောင်ကိုလည်းနှလုံးမသွင်းမဲ့ဓာတ်ကိုသာဆက်လက်နှလုံးသွင်းနေလိုက်ခဲ့ရင်တော့ဘာဖြစ်လာသလဲဖြူဖွဲ့လာလိမ့်မယ်ခန္ဓာကိုယ်ကြီးမတွေ့တော့ဘဲနဲ့အဖြူတုံးကြီးတွေ့လိမ့်မယ်အဲ့ဒီအဖြူတုံးကြီးမှလည်းဓာတ်ကြီးလေးပါးကိုမြင်အောင်ရှုရပါတယ်ရှုလိုက်လို့မှယောဂီပုဂ္ဂိုလ်ကသဘောမပေါက်ဖြစ်နေရင်ဘာလုပ်မလဲတကောလုံးမှရှုနေကြအတိုင်းခြုံပြီးတော့မာတဲ့သဘောစိုက်လိုက်အဲ့ဒီဖြူနေတဲ့အတုံးခဲကြီးမှမာတဲ့သဘောစိုက်လိုက်တကောလုံးမှခြုံပြီးတော့မာတဲ့သဘောစိုက်လိုက်ဖြူနေတဲ့အတုံးခဲကြီးမှမာတဲ့သဘောစိုက်လိုက်ဒီလိုထက်ကတက်ကပြောင်းကြည့်ရတယ်မာတဲ့သဘောတစ်ခုကိုသဘောပေါက်ပြီးဆိုရင်သူယောဂီပုဂ္ဂိုလ်ကမလုပ်ရလဲနောက်တစ်ဆင့်တက်ပြီးတော့ဉာဏ်နဲ့သဘောတစ်ခုတို့ရှုရတယ်မာရာဉာဏ်နှစ်ခုသဘောပေါက်ရင်၃ခု၄ခုစသဖြင့်တဖြည်းဖြည်းတို့သွားတို့သွားလိုက်တာဓာတိလေးပါးဆုံးသွားပြီအဲ့ဒီခါမှာပထဝီဓာတ်အာဘောဓာတ်ဒိသောဓာတ်ဝါယောဓာတ်လေးချက်ပြန်ပြောင်းလေးချက်ပြန်ပြောင်းလို့စိတ်ကတော်တော်ငြိမ်ဝလာပြီဆိုလို့ရှိရင်မာတဲ့သဘောယူစည်းတဲ့သဘောပူတဲ့သဘောထောက်တဲ့သဘောဒီလေးခုသာဥစားပြီးရှုပြီးတော့ရှုလိုက်ပြီဆိုလို့ရှိရင်ဘာဝနာစိတ်ကလည်းငြိမ်ဝစွာကပ်ပြီးတော့ဒီအဖြူတုံးကြီးမှရှိတဲ့ဓာတ်လေးပါးအာယုံမှငြိမ်ဝစွာကပ်ပြီးတည်လာပြီဆိုရင်တော့ဒီအဖြူတုံးကြီးတွေရေကဲတုံးဖန်တုံးမှန်တုံးကဲ့သို့ကြည်လင်နေတဲ့အဖြူတုံးကြီးကြည်လင်နေတဲ့အတုံးခဲကြီးဖြစ်သွားလိမ့်မယ်အဲ့ဒီကြီးနေတဲ့အတုံးခဲကြီးကိုသွားတွေ့လိုက်။အဲ့ဒီကြီးနေတဲ့အတုံးခဲကဘာအတုံးခဲဒီလဲလို့မေးတော့မြတ်စွာဘုရားကဒီခန္ဓာကိုယ်မှာပတ္တာဒယုတ်အကြည်ယုတ်၅မျိုးဟောထားပါတယ်။ဇက်ခုပတ္တာဒသောတာပတ္တာဒကာဏပတ္တာဒဒေဝပတ္တာဒကာယပတ္တာဒဆိုပြီးအကြည်ယုတ်၅မျိုးဟောထားတယ်။မျက်စိအကြည်နာအကြည်နှာခေါင်းအကြည်ရှာကြည်ကိုယ်ကြည်ဆိုတဲ့အကြည်ယုတ်၅မျိုးဖြစ်ပါတယ်။အဲ့ဒီအကြည်ယုတ်၅မျိုးကိုကဏခေါ်တဲ့အတုံးခဲလေးတွေမပြောမီအတုံးလိုက်အခဲလိုက်ကြည်တွေ့နေခြင်းဖြစ်ပါတယ်။ဒီအဆင့်ကိုဝိသုဒ္ဓိမေအထက်ကရမှာတော့အာတာတမန္တလဆိုတဲ့ခြေမုံအပြင်လေးနဲ့တိုက်တာပြီးတော့ဖော်ပြထားပါတယ်အာတာတမန္တလဝိယဆိုပြီးတော့ဒီလိုဖော်ပြထားတယ်ခြေမုံမှန်များကြီးလင်းနေတယ်လို့ကြီးလင်းနေတဲ့အတုံးခဲကြီးတွေပဲဆိုပြီးဒီလိုဖော်ပြထားတယ်အဲဒီတော့အဲ့ဒီအကြည်တကြီးနေတဲ့ဒီအတုံးခဲမှာဓာတ်ကြီးလေးပါးကိုမြင်အောင်ဆက်ပြီးစိုက်လိုက်လို့ရှုလို့ရပြီဆိုရင်တော့ထောချင်းခါမှာအတိတ်ကပါရမီအရှင်ဝါအကောက်နေတဲ့တရကောဖြစ်ခဲ့ရင်မကြမီယုတ်ကလအမှုန်တွေတွေ့တာပါတယ်အဲ့ဒီယောဂလအမုံနေမတွေ့ခဲ့ရင်တော့အဲ့ဒီပဂတိမိမိတို့အခုလက်မောင်းလေးတစ်ခုပဲဆိုကြပါစို့မျက်လုံးနဲ့ပဂတိမျက်လုံးနဲ့လန့်ကြည့်လိုက်တဲ့အချိန်ခါမှာလက်မောင်းလို့ထင်ရတော့လဲတစ်ဆက်ထဲလို့ထင်ရတော့လဲသေသေးချာချာစူးစိုက်ပြီးကြည့်လိုက်ရင်တော့မဟုတ်မှန်မလို့ရဲ့အကူကြီးနဲ့သေချာချက်စိုက်ပြီးကြည့်လိုက်မယ်ဆိုရင်ဘာဖြစ်မလဲအပေါက်ကလေးတွေမတွေ့ဘူးလားတွေ့တယ်မွေးငင်းပေါက်ကလေးတွေအဲ့ဒီပုံစံအတိုင်းပဲအာဂါသခေါ်တဲ့အကြအပေါက်ကလေးတွေအဲ့ဒီအကြည်တုံးကြီးမှရှိတယ်လို့အာညာယူပြီးတော့ထိုချိန်ကမှတည်ရှိနေတဲ့လေယောင်ကြီးစွန့်ရင်အကူကြီးနဲ့စိုက်တာကြည့်လိုက်။အာဂါဒခေါ်တဲ့အကြဘောက်ကိုသွားပြီးတွေ့လိမ့်မယ်။အဲဒီအာဂါဒခေါ်တဲ့အကြဘောက်ကိုတွေ့သည်နဲ့ဒီပြိုင်နဲ့ထဲကလပ်အမှုံလေးတွေကိုစတွေ့ပြီ ယောဂလအမုံလေးတွေတွေ့ပြီဆိုလို့ရှိရင်တော့ယောဂီပုဂ္ဂိုလ်ကဘာလို့ရတယ်လဲအဲ့ဒီကလအမုံလေးတစ်ခုတစ်ခုမှာမာကျန်လေးပြောချောပေါ့ယောစီပွဲစီပွေးတော်တော်ဆိုတဲ့ဒီတကြီးလေးပါမြင်အောင်ဆက်ပြီးတော့ရှုရမှာဖြစ်ပါတယ်သို့တော်ဒီဘက်ရောက်လာပြီဆိုရင်တော့ကလတစ်ခုမှာမာကျန်လေးထင်ရှားရင်ပြောချောပေါ့မထင်ရှားဘူးပြောချောပေါ့ထင်ရှားရင်လည်းမာကျန်လေးကမထင်ရှားဘူးဘာဖြစ်လို့လဲနည်းနည်းလေးမာရာကိုပြော့တယ်လို့သုံးနေနေမာရာကြတော့မာရဲလို့သုံးတယ်။များများမာရာကြတော့အဲနည်းနည်းလေးမာရာကြတော့ပြော့တယ်လို့သုံးတယ်။များများမာရာကြတော့မာရဲလို့သုံးတာပါနော်။အရာဝတ္ထုဘလောက်ပဲပြော့တယ်ပြော့တယ်အရာဝတ္ထုကိုစမ်းကြည့်ပါ။သူနဲ့ထိုက်တန်တဲ့လောက်မာမှုသဘောတော့မရှိဘူးလား။ရှိပါတယ်နော်။သို့တော်လဲဒီမာမှုကဟောအလွန်မာနေတဲ့အရာဝတ္ထုနဲ့တိုက်တာကြည့်လိုက်တော့သိမ့်မမာလို့သူ့ကိုပြော့တယ်ဆိုပြီးဒီလိုသုံးတာ။လူနဲ့ထိုက်တန်တဲ့မာမှုသဘောကတော့အရာဝတ္ထုတိုင်းမှာရှိပါတယ်နော်။နည်းနည်းမာရာနဲ့များများမာရာဒါပဲကွာတယ်။အလားတူပဲကျန်းတာနဲ့ချောတာလည်းပုံစံတူပဲ။သိပြီချောပါတယ်ဆိုတော့နိုင်လုံအင်ကြီးကဲ့သို့အင်ကြီးလေးကိုပဲစမ်းကြည့်ပါ။သူနဲ့ထိုက်တန်တော့ကျန်းတမ်းမှုတော့မရှိဘူးလား။ရှိပါတယ်နော်။လုံကြီးနဲ့အင်ကြီးပဲရင်ချောလဲလို့မေးရင်တော့အင်ကြီးကချောတယ်လုံကြီးကကျန်တယ်ဒီလိုတော့ပြောလို့ရတယ်။ဒါပေမဲ့ဒီချောပါတယ်ဆိုတော့အင်ကြီးလေးကိုပဲသေချာပုတ်ကြည့်လိုက်ရင်သူနဲ့ထိုက်တန်တဲ့လောက်ကျန်းတမ်းမှုတော့မရှိဘူးလားရှိနေတယ်။ဒါကြောင့်ဘုရားရှင်ကတချို့တချို့သုတ်တန်ဒေသနာရမြားမှာကက္ခလခရိကတာမာရတဲ့ဘောကျန်းတဲ့ဘောဆိုပြီးပထဝီဓာတ်ရဲ့သဘာဝလက္ခဏာကိုနှစ်မျိုးပဲဟောပါတယ်။အဲဒါကြောင့်ဒီကလအမုံအစင်ရောက်လာပြီဆိုရင်ယောဂီပုဂ္ဂိုလ်ကစိုက်ကြည့်လိုက်တဲ့အပိုင်းမှာမာကျန်းလေးထင်ရှားရင်ပြောချောပေါ့မထင်မရှားရှိတတ်တယ်။ပြောချောပေါ့မထင်ရှားဘူးဆိုရင်လည်းမာကျန်းလေးထင်ရှားနေတတ်တယ်ပြောချောဘောကထင်ရှားနေရင်မာကျန်လေးလည်းမထင်မရရှိတတ်ပါတယ်နောက်တစ်ခုကယိုစီးတဲ့သဘောဖွယ်စီးတဲ့သဘောကနခေါ်တဲ့အတုံးခက်ကလအမုံလေးတွေမမြင်ခင်ယုတ်ကလဒီမှာတာကြီးလေးပါမရှိနိုင်ခင်အပိုင်းမှာတော့ယိုစီးတဲ့သဘောတွေကသိပ်ပြီးတော့ညာနဲ့ထင်လွင်မြင်လွယ်တဲ့အကောင်းတယ်ခုလိုအဆင့်ရောက်လာပြီဆိုရင်တော့ကလအမုံတစ်ခုအတွင်းမှာစီးစင်းနေတဲ့သဘောတွေဆွတ်ဆူတဲ့သဘောဖွယ်စီးတဲ့သဘောကပိုပြီးညာနဲ့မှထင်မြင်တဲ့သဘောများပါတယ်နော်ပူတဲ့သဘောအေးတဲ့သဘောပူတဲ့သဘောထင်ရှားရင်အေးတဲ့သဘောမထင်ရှားဘူးဒီကလအမှုန်တစ်ခုအတွဲမှာအေးတဲ့သဘောထင်ရှားနေရင်လည်းပူတဲ့သဘောမထင်ရှားဘူးထောက်တာနဲ့တွန့်တာဒီနှစ်ခုကတော့ထင်ရှားပါတယ်ထောက်ကန်တဲ့သဘောကသဘာဝလက္ခဏာတွန့်ကန်လှုပ်ရှားနေတဲ့သဘောကဝါရောက်တဲ့လုပ်ငန်းကိစ္စဖြစ်ပါတယ်အဲ့ဒီတမုံတမုံမှာဒီလိုတကြီးလေးပါကိုမြင်အောင်စိုက်တဲ့အပိုင်းမှာအခက်ခဲတွေကများစွာရှိတယ်ဘယ်လိုအခက်ခဲတွေများစွာရှိလဲဒီယုတ်ကလကလေးတွေကပေါ်လာပြီးချက်ချင်းပြောက်ပေါ်လာပြီးပြောက်သွားတဲ့အချိန်ဟာဘလောက်ကြာပါသလဲလို့တိုက်တာလိုက်ရင်တော့ဘုန်းကြီးတို့စိတ်တဲ့ခဏနဲ့ပြောရင်တော့ရုပ်တို့ရဲ့သက်တမ်းကိုစိတ်တဲ့ခဏ18ချက်အဖြစ်ပုံစံတိုက်တာပြထားပါတယ်။စိတ်တို့မြည်ဒီမှာမျက်စိနဲ့မိတ်လေးရတပြည့်အတွင်းမှာအချိန်ကလေးတသိန်းခန့်ဖြစ်ပြီးပြတ်နိုင်တယ်လို့ဒီလိုအဆုံးရှိတယ်။ဒါတော့ကလေးတသိန်းကို18စားလိုက်ရင်ဘလောက်ထွက်လာမလဲ။ကလေး9000ကျော်ထွက်တယ်။ဒါတော့ရုပ်တို့ရဲ့သက်တမ်းဒီမျက်စိနဲ့မိတ်လေးရတပြည့်တစ္ဆက်ကလို့ခေါ်ဆိုအပ်တဲ့အချိန်ကာလကိုကလေး9000ခန့်ပုံခဲ့ရင်တပုံလောက်သာသက်တမ်းရှိတယ်။ဒီလောက်အထိလင်းလင်းမြန်မြန်ကြီးဖြစ်ပြီးပြည့်နေပါတယ်။အဲဒီလောက်လင်းလင်းမြန်မြန်ကြီးဖြစ်ပြည့်နေတဲ့ကလအမုံတခုအတွင်းမှာပထဝီအဘောဒေဇောဝါယောဆိုတဲ့ဒီတကြီးလေးပါကိုမြင်အောင်ရှုဖို့ဆိုတဲ့လုပ်ငန်းတွေအလွန်ခက်ခဲတဲ့လုပ်ငန်းဖြစ်ပါတယ်။ဒါဒီလိုခက်ခဲတဲ့အတွက်ကြောင့်မြတ်စွာဘုရားကသမာဓိဘိက္ခဝေဘာဝေထသမာဓိတော်ဘိက္ခဝေဘိက္ခုယထာဗုဒ္ဓံပသနာတိစေတယံတို့သမာဓိထူထောင်ကြသမာဓိရှိနေတဲ့ယဟန်တော်သည်ဟုတ်တိုင်းမှန်စွာသိတယ်မြင်တယ်လို့ဒီလိုဟောထားပါတယ်ဒီတော့ဟုတ်တိုင်းမှန်စွာသိနေတဲ့ယထာဗုဒ္ဓဉာဏတဒ္ဒနာခေါ်တဲ့ဉာဏ်အမြင်ရရှိခြင်းနဲ့ဆိုလို့ရှိရင်ဘာလို့ရမလဲသမာဓိထူထောင်ရမယ်အဲဒီတော့ဒီလိုသမာဓိထူထောင်ဖို့ရန်အတွက်ဘုရားရှင်ကတိုက်တွန်းထားတော့ဘုရားရှင်ရဲ့ဆုံးဆုံးမချက်ကိုဥထင်ရွယ်ပန်းစင်ပြီးတော့ဒီကလအမုံလေးတစ်ခုတစ်ခုအတွက်မှာပဒဝိဒအဘောဒတိဇောဒဝါယောဒဆိုတဲ့ဒီတန်ကြီးလေးပါမြည်အတွက်သမာဓိကိုတော့ဥစားပေးရပါတယ်နော်ဘယတာဆိုတဲ့အချိန်ခါမှာဉာဏ်ဆိုတာမရှိရင်မဖြစ်တဲ့အတွက်လိုအပ်တဲ့အရာဝတ္ထုတစ်ခုဖြစ်တယ်သို့တော့ဉာဏ်ကိုအလိုရှိလို့ဉာဏ်ကြီးကိုတိဆောက်နေတာလားဘုရားကိုအလိုရှိလို့ဉာဏ်တိဆောက်တာလားလို့မေးရင်ဘယ်လိုဖြေမလဲဘုရားကိုအလိုရှိလို့ဉာဏ်တိဆောက်တာဒီပုံစံအတိုင်းမှာပဲဒီသမာဓိကိုမြန်လို့တော့မဟုတ်ဘူးသောတော့ဒီသမာဓိမရှိရင်ဒီယုတ်ကလတခုအတွက်မှာတည်ရှိနေတဲ့ဓာတ်ကြီးလေးပါဥဆောင်နေတဲ့ယုတ်တရားဒီကိုဘယ်လိုမှရှုလို့မရနိုင်ဘူးဒီသမာဓိရှိမှသာသိနိုင်မြင်နိုင်တဲ့အတွက်ဒီသမာဓိကိုထူထောင်နေခြင်းသာဖြစ်ပါတယ် ဗမာတိကိုချင်းမြတ်နိုးလွန်းလို့ထူထောင်နေတဲ့လုပ်ငန်းကိစ္စတော့မဟုတ်ဘူးနော်အဲ့တော့အဲ့ဒီလိုဓာတ်ကြီးလေးပါးကိုကလတ်အမောင်တခုအတွက်မှရှုလို့မရဖြစ်ခဲ့ရင်ဘာလုပ်မလဲဒီလိုလုံးမှချုံငုံပြီးတော့ခုနကလိုကလတ်အမောင်အလုံးပေါ့နော်ဒီပိုင်းမှာတော့အမောင်တွေပဲတွေ့တော့မယ်ဒီလိုလုံးမှရှိနေတဲ့ဒီအမောင်အလုံးကိုချုံငုံပြီးမာတဲ့သဘောဆိုင်လိုက်ကလတ်အမောင်တခုမှမာတဲ့သဘောဆိုင်လိုက်ဒီလိုလုံးမှချုံငုံပြီးမာတဲ့သဘောဆိုင်လိုက်ကလတ်အမောင်တခုမှမာတဲ့သဘောဆိုင်လိုက်အဲ့ဒီလိုပြောင်းပြရမာရာလေးသဘောပေါက်ပြီဆိုရင်မာရာကျန်တာနှစ်ခုသဘောပေါက်ရင်သုံးခုစသည်ဖြင့်တဖြည်းဖြည်းတိုးသွားတယ်။အဲဒီလိုတိုးလိုက်တဲ့အပိုင်းမှာမာကျန်လေးထင်ရှားရင်ပျော်ချောပေါ်စေ SP ရှားဖွေမနေနဲ့။ယိုစီဖွဲ့စီပူသုံးမောက်အေးတခုခုကိုရှားပြီးတော့မှထောက်ကန်တွန်းကန်သဘောဆက်ကြည့်။အဲဒီလိုဆက်ပြီးကြည့်သွားရကနေဒီတန်ကြီးလေးပါကိုစုံအောင်မြင်ပြီဆိုရင်တော့မှထိုရောက်ကြီးပုဂ္ဂိုလ်ကရှေ့တစ်ဆင့်တက်ပြီးဘာလုပ်ရသလဲ။ဒီတကြီးလေးပါကိုမိတွဲပြီးဖြစ်ပေါ်နေတဲ့အစဉ်အနအယတာဩဇာအဆက်ရှိတဲ့ဥပါဒယုတ်ကလေးတွေဆက်လက်သိစီရပါတယ်။အဲဒီလိုဘုဒ္ဓယဥပါဒယုတ်တွေကိုမျက်စိနာနာလျာကိုနှလုံးဆိုတဲ့၆ဌာနဇာမင်းမွေးခြင်းခြေတဲ့လက်သက်သွားရေးဆက်တဲ့ဖြင့်52ကုဋတသားတို့မှဆက်လက်ရှုပွားကြည့်ရတယ်သိစီကြည့်ရတယ်။သိစီလို့အောင်မြင်ပြီဆိုတော့မှဒီယုတ်တရားအလုံးကိုချုံကုန်ပြီးတော့ယုတ်တရားလို့အဲ့ဒီအချိန်ကကြမှာစပြီးရှုရပါတယ်။ဒါကပရမအစစ်ဓာတ်အနေဖြစ်တဲ့ယုတ်တရားတွေဖြစ်ပါတယ်။အဲ့ဒီပရမအစစ်ဓာတ်အနေဖြင့်တည်ယုတ်တရားတွေကိုမသိကြရင်မဖို့နိဗ္ဗာန်ရမလားမရဘူးလားလို့မေးရင်ဒီနေ့တော်ကောင်းတွေဘယ်လိုများသဘောပေါက်ကြသလဲမရနိုင်ဘူးလို့မဟာကောဘာလကအတုဒ္ဓမ္မမြတ်စွာဘုရားဟောထားပါတယ်နော်ဘုရားဟောဒေသနာတော်ကိုယုံကြည်တဲ့ဥဒိယွေပန်းစင်နိုင်တယ်ဆိုလို့ရှိရင်တော့ဒီယုတ်28ပါးလို့ခေါ်ဆိုအပ်တဲ့ဘုရားဥပဒါယုတ်တွေကိုစနစ်တကျသိအောင်ခုလို့စနစ်တကျရှုပါသုံးတရပါတယ်သိသိရပါတယ်အဲ့ဒီယုတ်တရားတွေကိုသိသိပြီးတဲ့အချိန်ခါကြတော့မှထိုယောဂီပုဂ္ဂိုလ်ကသမထယန္တိကပုဂ္ဂိုလ်ဖြစ်နေခြင်းကြောင့်ဇာယင်္ဂတွေကိုလလကုကုနဲ့သိသိတတ်တဲ့အတွက်ဒီအပိုင်းကြတော့ဝိပရမဇံကိုဝင်စားကြည့်ပါအာနာပါနနော်အာနာပါနပရမဇံကိုပြန်ဝင်စားပြီးပရမဇံမှထတဲ့အခါဇာယင်္ဂ၅ပါးကိုပြန်ပြီးဆင်ခြင်ပါဆင်ခြင်လိုက်တဲ့အပိုင်းမှာတော့ဒီဇာယင်္ဂတွေကဒီအပိုင်းကြရင်တော့ပြန်သူဖြစ်တာအကျဉ်းများစွာဇက်တိုက်ပြန်သူဖြစ်နေတာကိုမြင်အောင်ကြည့်ပါဝိတေဝိသရာပိဋိဒုက္ခဧကကတဇိုင်းက၅ပါး၅လုံး၅လုံး၅လုံး၅လုံး၅လုံးအကျဉ်းများစွာဖြစ်နေတာမြင်အောင်ကြည့်တော့အဲ့ဒီအကျဉ်းများစွာ၅လုံး၅လုံးမြင်သူဖြစ်တာကိုမြင်ပြီးဆိုတော့မှဖဒဝေဒနာသင်ညာစေဒနာဝိညာဉ်စသည်ဖြင့်ဖဒပိစမကတရားတွေကိုဆက်လက်ပြီးသိသိရပါတယ်ထိုဇိုင်းကတွေနဲ့စိတ်တဲ့ခဏတခုအတွင်းမှာသို့မဟုတ်စိတ်တဲ့ခဏတိုင်းစိတ်တဲ့ခဏတိုင်းမှာအလိုရှင်တွေဖြစ်သွားတဲ့ဒီဖဒပိစမကတရားဖဒလည်း၅ခုမြောက်ရှိတဲ့တရားတွေကိုဆက်လက်သိသိရပါတယ်သိသိလို့အောင်မြင်ပြီဆိုတော့မှထို့မှအာနာပါနနဲ့ပတ်သက်လို့ပရမဇာနန္တရား34လုံးရှိပါတယ်နော်ထို34လုံးသောနန္တရားတွေကိုဆက်လက်သိသိရတဲ့အောင်မြင်ပြီဆိုတော့မှအဲ့ဒီ34လုံးသောနန္တရားတို့ရဲ့အာနာပါနပရိဘာကနမိတ်ခေါ်တဲ့ထိုနမိတ်ဖက်သို့ညွတ်ကန်းရှိုင်းနေတဲ့သဘောကိုအာယုံယူပြီးတော့နန္တရားလို့ဆက်လက်သိသိရပါတယ်အဲ့ဒီလိုနန္တရားတွေကိုသိသိလို့အောင်မြင်ပြီဆိုတော့မှကျွင့်ကြံနေတဲ့ဇန်တရားဇန်နန္တရားဒီလည်းဆက်လက်သိသိရတယ်ကာမဝဆရာနန္တရားဒီလည်းဆက်လက်သိသိရတယ်အဲ့ဒီယုတ်တိနန္ဒီသိသိပြီးပြီဆိုတော့မှထွေယောဂီသူတော်ကောင်းကပါလို့တယ်ဣတိဣဇဒဝါကာယေကာယ ानु ပတိဝိဟရတိဗိဓဝါကာယေကာယ ानु ပတိဝိဟရတိဣဇဒဗိဓဝါကာယေကာယ ानु ပတိဝိဟရတိဘုရားရှင်ကမဟာသတိပ္ပဏအတုဒ္ဓမ္မကာယ ानु ပသနာပိုင်းမှာညွှန်ကြားထားတယ်ဣဇဒမှာလည်းယုတ်တိယနန္ဒီယဘာယုတ်တိလဲခုပြောပြီးပြီအတ္တတပတ္တကာယရဲ့ကရဇကာယခေါ်တဲ့ဘုဒ္ဓယဥပဒယုတ်တိရဲ့နာမကာယခေါ်တဲ့နန္တရားအပေါင်းကြီးရဲ့အဲ့ဒီကာယ၃မျိုးကိုဣဇ္ဇဒမှာလည်းသိသိပါဗိဓမှာလည်းသိသိပါဣဇ္ဇဒဗိဓထက်ခါထက်ခါခြင်းပါများစွာသိသိပါဆိုပြီးဒီလိုညွှန်ကြားတယ်အဲ့ဒီလိုညွှန်ကြားပြီးတော့မှနောက်တစ်ဆင့်တက်ပြီးမြတ်စွာဘုရားဘာညွှန်ကြားတယ်ဘုရားရှင်ကလုပ်ငန်းခွင်ကိုတစ်ဆင့်ပြီးတစ်ဆင့်ညွှန်ကြားနေတာဖြစ်ပါတယ်နော်ဘုရားရှင်ညွှန်ကြားတဲ့အတိုင်းမိမိတို့ကလည်းတစင်ပြီးတစင်ဒီလုပ်ငန်းခွင်ကိုစနစ်တကျရှုပွားသုံးသပ်တတ်ဖို့တော့မလိုဘူးလားလိုအပ်တယ်အဆင့်ကျော်သွားရင်တော့မိမိတို့အတွက်အကျိုးရနိုင်မရနိုင်ကတော့တကယ်လက်တွေကြည့်ကြည့်ပါနော်နောက်တစ်ဆင့်ဘုရားရှင်ကဘယ်လိုဟောလဲသမုဒယဓမ္မနုပါတိဝါကာယတမေဝိဟရတိဝယဓမ္မနုပါတိဝါကာယတမေဝိဟရတိသမုဒယဝယဓမ္မနုပါတိဝါကာယတမေဝိဟရတိကာယတမိကာယ၌ဝါရုပကာယနာမကာယ၌သမုဒိယဓမ္မနုပါတိဝဖြစ်ကြောင်းသောဘောနှင့်ဖြစ်ခြင်းသောဘောကိုအဖမ္မအထတ္တရှုလေရှိသည့်ဖြစ်၍မူလီဝိဟရတိနေလေ၏ကာယတမိကာယ၌ဝါရုပကာယနာမကာယ၌ 我要的嘛你把你我求将的把你求将的把我把妈妈的修理这里批阅目的为何的你的利益嘎呀的没嘎呀的我如把嘎呀那么嘎呀的那么的呀我要的嘛你把你我批将的把你批将的把求将的把你求将的把我把妈妈的修理这里批阅目的为何的你的利益第六篇好看为啥的那五百单的卡拉干啥系列将这天下批评叫就看那个把有点难的这天下批评为啥的那五百单的卡拉干啥系列将这穷人多少叫就有点难的看那个把这穷人不将阿就你要弄多也你啥都不都卡都不那啥都不得过妙修吧的你老兄家他的你兄家家搞的你想别看你爸妈的那你不得要别你可的你你都把我做包比面所表好家多的你那都哭了有啥吧你说今天嘛为啥的那五百张的卡刚说的现在不得比如不得在的那里现在没办法要了呢安江的呀的安江的呀那哭戏比安江的呀天下撇尖叫安江的呀天下撇风过撇尖叫修开你比安你安江的呀的过来不要先过到人来好他吧的为啥比谁的卡拉萨的撇呢不理他们的没把你的话你把你的话好他吧的都好家的安江安江的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家的家比如说妈比如说比如说你的为啥的那五百单的卡拉干脆的将这些天下批评叫能按那干嘛为你呢又到来的那怕到为那口的就这些天下批评过没安全没大批的呗啊那对呗为啥的那五百单的卡拉干的穷人多钱叫为你呢又到来的那怕到为那口的就这些也能得把妈批到就这些穷人不过来没安全吧第六年家产安江安江你要弄多远你咋的包都卡的包那咋的包的过来你要去把你弄了你家他吧哎你家家的呀安这个比如说比如说给的为啥的那五百张的卡拉干脆的安江家的叫地方嘛为你呢又带来那发达为哪个的安江家的天下去的过你要弄去玩嘛阿班要了呗哎你阿班嘛要你不过的那那的身上去吧那阿江的呀天下撇天叫阿江的呀个天下撇来呀的所以阿江呢阿江那个系列那个阿江的呀个阿烟撇嘛啦阿江的呀个阿烟撇嘛啦哎呀今天不是在这里看哪一个啦来看哪一个啦阿江的呀个阿烟撇没出来来看哪一个啦来看哪一个给来看哪一个不用闹着没个这个场面嘛阿江的呀的个把这啥路靠在路没人那么的呀这啥路靠的阿就为你那有大来那发达为哪里个把这啥来路没人都靠这啥路靠吧的都靠这啥个阿就的呀那么的呀这啥个阿江的呀阿江的呀你阿就的呀那个是的那个阿江的么的呀这啥个阿烟片嘛啦阿就都靠这啥个阿烟片嘛啦路没人不路片嘛啦阿江的么的呀这啥个阿烟片嘛阿就都靠这啥个闹片嘛你老说你地方嘛变起来吧反正呢阿弥陀佛不理他的地里在阿清卡卡拉卡拉业绩开嘛沙比那个阿地家破表他把的路大的阿对我不必表没说卡亚达达卡卡拉巴瓦达达卡卡拉哈里亚达达卡卡拉苏比甘玛萨又卡拉阿弥陀佛都没有又阿弥陀佛都是他卡巴卡纳嘞如果看他第一步过来拼命多么大的为哪里先比不理他的第二个月的多少公来拼命这都行不那而你不理他的也可以嘛不理他的谁谁的谁总是那里东西吧而你这个马哈威贝谁多么大的你那当表马哈威贝谁阿丁卡里卡谁苏家巴苏都敢的人家的曼斯里这个谁都能多么大的那斯里这个谁过了比你的斯里这个在龙帮来没说人总是那里东西那你都在那路那跑无人那个无人那看他人家个人家看他像你这些的这都在那的路个人看他看他这些个无人家那看他说比能看他不能把了累吧 ကောနကယုတ်ခန္ဓာကတပပေါင်းလိုက်တော့ခန္ဓာဘယ်နှပါလဲခန္ဓာ၅ပါအဲ့ဒီခန္ဓာ၅ပါတိသစ္စာဒေသနာတော်နိအယဘာသစ္စာလဲလို့မေးရင်ဒုက္ခသစ္စာတန်ခိတ်တေနပိစုပါဒာနဲ့ခန္ဓာဒုက္ခဆိုပြီးဘုရားဟောထားတဲ့အတိုင်းအရင်းချုပ်အပြင်ဥပါဒာနဲ့ခန္ဓာ၅ပါတိဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာအမိရနေတဲ့ဥပါဒာနဲ့ခန္ဓာ၅ပါတိဘလို့ကြောင့်ဖြစ်တယ်လို့ဘုရားကဟောလဲသမုဒိယသစ္စာကြောင့်ဖြစ်တယ်လို့ဒီလိုဘုရားကဟောတယ်ဒီလိုဆိုရင်ဒီသမုဒိယသစ္စာနဲ့ဒုက္ခသစ္စာနှစ်ခုရှိတဲ့အ ਨੇ ကအကြောင်းတရားနဲ့အကျိုးတရားနှစ်ခုရှိတဲ့အ ਨੇ ကအကြောင်းတရားကအရင်ဖြစ်ရမယ်ဆိုတာကိုလက်ခံနှိုင်းရင်သမုဒိယသစ္စာကအရင်ဖြစ်ပါတယ်ဆိုတာကိုလက်ခံနှိုင်းရင်ဒီဘဝမှာအကောင်းဆုံးစဖြစ်တာဒုက္ခသစ္စာကအရင်ဖြစ်သလားသမုဒိယသစ္စာကအရင်ဖြစ်သလားလို့ပြန်ပြီးကြည့်လိုက်တော့ဘာကအရင်စဖြစ်တယ်လဲဒီဘဝမှာအမိဝါဒင်ပရိသတ်ဒီကလယေကြည်ဒီနေကိမှာခန္ဓာ၅ပါးစပြီးမဖြစ်ဘူးလားဖြစ်တယ်အဲ့ဒီခန္ဓာ၅ပါးဒီဘာသစ္စာလဲဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာဒီဘဝမှာအကောင်းဆုံးဖြစ်တဲ့သစ္စာလို့မပြောနိုင်ဘူးလားမပြောနိုင်ဘူးလားပြောနိုင်တယ်အကောင်းဆုံးဒီဘဝမှာဘာသစ္စာစဖြစ်တယ်လဲလို့မေးရင်ဒုက္ခသစ္စာဒုက္ခသစ္စာဒီသမုဒိယသစ္စာကြောင့်ဖြစ်တယ်ဆိုရင်ဒီသမုဒိယသစ္စာဒီဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမလားဟိုဘက်ဘဝမှာရှိမယ်ဒီလိုဆိုရင်အတိတ်ကိုရှုရမလားမရှုရဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲရှုရတော့မယ်အတိတ်ကပြုစုပြောထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံလို့ခေါ်ဆိုအပ်တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာကလာဖြစ်တယ်အတိတ်ကိုလမ်းမရှုခဲ့ဘူးဆိုရင်အတိတ်ကပြုစုပြောထောင်ခဲ့တဲ့အဝိဇ္ဇာတဏှာဥပါဒာသင်္ခါရကံတွေကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်တာကိုယ်တိုင်းမျက်မှောက်ဘယ်လိုလုပ်ပြီးသိနိုင်မလဲမသိနိုင်ဘူးမရှုခဲ့ရင်သိနိုင်မလားရှုတာတော့သိဖို့အမတန်ခက်ခဲပါတယ်နော်မရှုတာမရှုခဲ့ဘူးဆိုရင်သိဖို့ရံပို့ပြီးတော့မခက်ဘူးလားခက်နေမယ်သို့တော့ဒီဘဝထူထောင်တဲ့သမုဒိယသစ္စာကိုမရှိဘူးလားလို့မင်းစရာရှိတယ်နော်ရှိပါတယ်ဒီနေ့တရားကြီးတွေတရားနာနေတာဘာလို့လဲလို့မေးရင်တော့အနုတ္တိယတ္တမကင်းသိရင်တော့သမုဒိယသစ္စာတွေထူထောင်တယ်လို့ပြောနိုင်ပါတယ်နော်ဒါတော့အနုတ္တိယတ္တကမကုံသိဘူးဆိုလို့ရှိရင်ဒီနေ့ဘာတွေလုပ်နေကြတာလဲလို့မေးရင်သမုဒိယသစ္စာတွေကိုထူထောင်နေကြတယ်ပိစုံပံသမုဒိယသစ္စာကြောင့်ပိစုံပံဒုက္ခသစ္စာဖြစ်မဖြစ်ကိုတော့နည်းနည်းစဉ်းစားကြည့်ပါနော်အဲဒါကရာဆရာတော်ကဒီနေရာမှာဥပမာလေးတွေနဲ့ရှင်းလင်းတင်ပြထားပါတယ်နွားနှုတ်ကိုညှစ်လိုက်ရင်ချက်ချင်းစီဥထောပဖြစ်သလားမဖြစ်ဘူးအချင်းစီဥထောပဖြစ်ပေါ်ရန်အတွက်အချင်းအနည်းငယ်တော့စောင့်ဆိုင်ဖို့မလိုဘူးလားလိုအပ်တယ်အေးဒီပုံစံအတိုင်းပဲကံတို့မြည်ဒီမှာချက်ချင်းပြုစုပြုထောင်ရင်ချက်ချင်းအကျိုးပေးနိုင်တယ်စွမ်းအားမရှိဘူးအချင်းအနည်းငယ်တော့စောင့်ဆိုင်ရတဲ့သဘောရှိပါတယ်ဒိဋ္ဌဓမ္မဝေရဏိယကံများဒီပင်မိနစ်ပိုင်းလောက်ဖြစ်စေနိုင်ပိုင်းလောက်ဖြစ်စေအချင်းစောင့်ဆိုင်ရတဲ့သဘောမရှိဘူးလားရှိတယ်မျက်မှောက်မှာလည်းငင်းအကျိုးပေးတယ်ဆိုတာကမှန်တယ်ဒါပေမဲ့အဲ့ဒီအကျိုးတရားတွေအပြင်ပိဋကဝဋ်ထုတွေများပါတယ်နော်ဥပမာမောင်ပုံနာတို့ရွှေတွေရတယ်ဆိုကြပါစို့ရွှေရတဲ့အချင်းနဲ့သူကံကိုပြုစုပြုထောင်လိုက်တဲ့အချင်းကိုတိုင်းတာကြည့်မယ်ဆိုရင်နိုင်ပိုင်းလောက်တော့ချမနေဘူးလားချမ်းနေတယ်ချက်ချင်းအကျိုးပေးတာဟုတ်သလားမဟုတ်ဘူးတော့ဒီဘဝမှာကြည့်ဒုက္ခသစ္စာနဲ့သမုဒိယသစ္စာနှစ်ခုဒုက္ခသစ္စာကအရင်စပြီးဖြစ်နေပြီအကယ်၍ပိစုံပါမှာပြုစုပြုထောင်နေတဲ့တဏှာခေါ်တဲ့သမုဒိယသစ္စာကြောင့်ဒီဘဝမှာဒုက္ခသစ္စာဖြစ်ရပါတယ်ဆိုရင်ခုတရားနာနေတဲ့ပုဂ္ဂိုလ်တွေနည်းနည်းလေးစဉ်းစားကြည့်သားမှာဒီကကြီးတွေ16နှစ်မဖြစ်ချင်ကြဘူးလားဖြစ်ချင်တာပဲသိချင်လဲသိဖို့လေမသိခင်16နှစ်နဲ့နေရရင်တော့မကောင်းဘူးလားကောင်းတော့ပေါ့မဖြစ်ချင်ဘူးလားဖြစ်ခြင်းနဲ့ဖြစ်ခြင်းနဲ့ဆိုတဲ့ဥစ္စာတဏှာလားတဏှာဟုတ်သလားမဟုတ်ဘူးလားဟုတ်တယ်သမုဒိယသစ္စာပဲကဲဖြစ်ခြင်းပြီဆိုလို့ရှိရင်တော့ကံတကုထူထောင်ရမှာဖြစ်တော့ကဲရွှေကုံစည်တော်မှာတက်ပြီးတော့ပန်းလှူပြီးတော့စစ်ကြောင်းနေဖြစ်ပါသေးစုတောင်းကြည့်ချက်ချင်းစစ်ကြောင်းနေဖြစ်သလားမဖြစ်ဘူးအကယ်၍ပိစုံပံကံကပိစုံပံသမုဒိယသစ္စာကပိစုံပံမှာအကျိုးပေးပါတယ်ဆိုရင်ချက်ချင်းစစ်ကြောင်းနေဖြစ်ရမယ်ဖြစ်ကောဖြစ်သလားမဖြစ်ဘူးအလားတူပဲနာသဖြစ်ပါစေဆိုဆုတောင်းကြည့်ဆုတောင်းလိုက်တဲ့နေ့တပြိုင်တည်းချက်ချင်းနာသဖြစ်ရမယ်ပိစုပံကံကပိစုပံမှာဆက်ဆက်အကျိုးပေးခဲ့ရင်နာသကောချက်ချင်းဖြစ်သလားမဖြစ်ဘူးအကယ်ဖြစ်တာဖြစ်ကြသတန်းဆိုရင်ပေါ့လေနော်လောကမှာအိုတဲ့လူနာတဲ့လူသေတဲ့လူရှိနေပါဦးမလားမရှိနိုင်ဘူးပန်းလေးတည်းယူပြီးရှင်တော်ဘုရားချက်ချင်းတည်းဆုတောင်းလိုက်ချက်ချင်းသူကဖြစ်တော့မှာဘယ်လိုလုပ်ပြီးတော့အိုတော့မလဲဘယ်လိုလုပ်ပြီးနာတော့မလဲဘယ်လိုလုပ်ပြီးသေတော့မလဲပိစုပံကံကသာပိစုပံမှာအကျိုးပေးဖို့မှန်ခဲ့ရင်နော်ဒီတော့ပြောချင်တာကအတိတ်ကထူထောင်ခဲ့တဲ့သမုဒိယသစ္စာအမိယနေတဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတွေကြောင့်သာဒီဘဝမှာအကျိုးဝိညာဉ်နဲ့ယုတ်တလနာဖတ်တာဝိညာဉ်ခေါ်တဲ့ခန္ဓာ၅ပါးကဒုက္ခသစ္စာတရားကထင်ရှားလာဖြစ်တာဒီဘဝထူထောင်နေတဲ့သမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်တာဟုတ်သလားမဟုတ်ဘူး အနာတုပဲဒီဘဝထူထောင်နေတဲ့သမုဒိယသစ္စာတွေမရှိဘူးမဟုတ်ရှိတယ်ထိုသမုဒိယသစ္စာများသည့်အနာကဒုက္ခသစ္စာရဲ့အကြောင်းရင်းသာဖြစ်တယ်ပိစုံပန်သမုဒိယပိစုံပန်ဒုက္ခသစ္စာရဲ့အကြောင်းရင်းဟုတ်သလားမဟုတ်ဘူးဒီလိုဆိုရင်သစ္စာလေးပါးကိုသိမှမဲ့ဖို့နိဗ္ဗာန်ရမယ်ဆိုတာကိုလက်ခံနိုင်ခဲ့ရင်သစ္စာလေးပါးတည်းအဲ့အတွက်အရိကသမုဒိယသစ္စာကြောင့်ဒီဘဝဒုက္ခသစ္စာဖြစ်ပေါ်ဒီဘဝထူထောင်နေတဲ့သမုဒိယသစ္စာတွေကြောင့်နောက်အနာကဒုက္ခသစ္စာဖြစ်ပုံကိုသိကျင်နေသိမှနိဗ္ဗာန်ရမယ်ဒီလိုဆိုရင်အတိတ်နာကကိုရှုတင်သလားမရှုတင်ဘူးလားလို့မေးရင်ဘယ်လိုဖြစ်မလဲရှုရှုရတော့မယ်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပေါ်အတိတ်ကပြုစုပြုထောင်းခဲ့တဲ့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံတိကြပိစုပံမဝိညာဉ်နဲ့ယောတရဏဖတ်တာဝေဒနာဆိုတဲ့အကျိုးတရားတွေထင်ရှားဖြစ်ပေါ်ဟုတ်တိုင်းမှန်စွာသိကျင်တယ်ဆိုလို့ရှိရင်တော့အတိတ်ကိုလှမ်းရှုရမလားမရှုရဘူးလားရှုရတော့ပိစုပံမပြုစုပြုထောင်းနေတဲ့သမုဒိယသစ္စာတွေကြောင့်နောက်အနာဂတ်မှာဒုက္ခသစ္စာဖြစ်ပုံကိုသိကျင်တယ်ဆိုလို့ရှိရင်လည်းနောက်အနာဂတ်ကိုလှမ်းရှုရမလားမရှုရဘူးလားရှုရတော့မယ်မရှုခင်ရင်တော့မဲ့ဖို့နိဗ္ဗာန်ရမလားမရဘူးလားမင်းရင်ဘယ်လိုဖြစ်မလဲမရနိုင်ဘူးဆိုပြီးတော့ဘုရားရှင်ကိုတော်တိုင်းကဟောထားတယ်နော်အန္တရာမြတ်ကလည်းတေချာဖွင့်ဆိုထားပါတယ်မြတ်စွာဘုရားရှင်ကတချင်ရှင်အနန္တကိုတော်မြတ်ဆိုကြဆိုနော်ပရိစ္ဆာသမုပ္ပါဒ်တွေကိုသူက၄နည်းပေါ့တေချာဝိပဿနာရှုပြီးတော့ဓမ္မဖလားသတ္တပတိဖလားဓမ္မဘဝင်စားပါတယ်ဝင်စားပြီးတော့ညဏ်ဉာဏ်အခါဖလားဓမ္မဘမှထမြတ်စွာဘုရားတန်ချင်းကပြီးတော့သူကလျှောက်ထားတယ်မြတ်စွာဘုရားပဋိစ္စသမုပ္ပါဒ်သဘောတရားတွေဒီခက်ခဲတယ်နည်းနည်းတယ်ဆိုတော့လေတပည့်တော်ရဲ့ညာနဲ့မှအလွန်ပေါ်လွင်နေပါတယ်ဆိုပြီးသွားလျှောက်တော့မြတ်စွာဘုရားကမာဟေယောအာနန္ဒစသည်ဖြင့်အာနန္ဒာသင်ဒီလိုမပြောနဲ့ဣဒ္ဓသသနန္ဒဓမ္မသအနန္တဘောဓအပ္ပိဝေဒဧဝမယံပဇဒန္တကုလကဇာတကုလကန္တိကဇာတမုံဇာပပဇဗုဒ္ဓအဘယံဒုက္ခတေဝိနိပါတံတန္တရဏ္ဍတိဝတ္တိဆိုပြီးဒီလိုတမ်းမြင်ထားတယ်အနန္ဒာဒီလိုမပြောနဲ့ဒီကြောင့်ကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားတွေကိုအနုဘောဓညာပတိဝိဒညာဖြင့်ကိုယ်တိုင်းမျက်မှောက်ထွင်ပေါက်မသိခြင်းကြောင့်ဒီသရဝရီဟာဒီတန္တရဝစီရဲ့ဒုက္ခမှမကြော်လွတ်မလွန်မြောက်နိုင်ခြင်းဖြစ်ကြပါတယ်ဆိုပြီးဘုရားရှင်ကဟောထားတယ်အဲ့ဒီဒီသနာတော်ကိုကိုးကားပြီးတော့အထက်ကရာဆရာတော်များကလည်းဘဝစေကမပဒလိတဝအတဏိဝိစကမိဝနိစ္စနိမထနာသန္တရာဗျာမတိတောနာကောစီသူပိနန္ဒရေပြတ်တိပဋိစ္စသမုပ္ပါသန္တရာစက်ရဟကျောင်းကျုံဆက်နေတဲ့သဘောတရားကိုညာတိဟုသောတန်လျက်နဲ့မဖောက်ခွင်းနိုင်ပဲဒီလာတိဟုသောမြေပေါ်မှာယက်တည်ပြီးသမာတိတိဟုသောကြောက်ဖြာတဲ့နဲ့မြတ်မြတ်ထဲအောင်တွေးထားတဲ့ညာတိဟုသောတန်လျက်နဲ့မဖောက်ခွင်းနိုင်ပဲသန္တရာဝစီရဲ့ဒုက္ခမှာကြော်လွတ်လွန်မြောက်သွားတဲ့ပုဂ္ဂိုလ်ဆိုတာအိမ်မက်တဲ့တောင်မှတယောက်မှမရှိသေးပါဘူးဆိုပြီးဒီလိုပြောတယ်ဒီတော့အိမ်မက်တဲ့တောင်မှတယောက်မှမရှိသေးဘူးဆိုလို့ရှိရင်တကယ်လက်တွေရှိဖို့ဖြစ်နိုင်ပါမလားမဖြစ်နိုင်ဘူးဒါကြောင့်တကယ်ကြီးတွေဒီကမကြီးတွေနည်းနည်းလေးလုပ်ငန်းခွင်နဲ့ပတ်သက်ပြီးအချင်းယူစဉ်းစားဖို့အပိုင်းတော့ရောက်မလာဘူးလားရောက်လာပြီနော်ကဲဒီနေရာမှာရှုမယ်ဆိုရင်ကဲဘယ်လိုရှုမလဲဒီတော့အတိတ်ကပြုစုပြုထောင်ခဲ့တဲ့အဝိဇ္ဇာတနာဥပါဒံတို့ထန်ထတဲ့သင်္ခါရကံတွေကြောင့်ဒီဘဝမှာခန္ဓာ၅ပါးယုတ်တရားနံတရားထင်ရှားဖြစ်တာကိုလက်မခံနိုင်ဘူးဆိုရင်တော့တခါကြီးတွေနောက်ထပ်တစ်ခုစဉ်းစားဖို့ရန်ဘုန်းကြီးအချက်တစ်ခုတော့တင်ပြအောင်မယ်။အဲ့ဒါကဘာလဲ။ဒီဘဝအတိတ်ကပြုစုပြုထောင်းခဲ့တဲ့အဝိဇ္ဇာတနာဥပါဒံတို့ထန်ထတဲ့သင်္ခါရကံတွေကဒီဘဝမှာအကျိုးမပေးဘူးဆိုရင်ဒီဘဝမှာထူထောင်နေတဲ့အဝိဇ္ဇာတနာဥပါဒံတို့ထန်ထတဲ့သင်္ခါရကံတွေကလည်းနောက်တဖန်အနာဂတ်မှာအကျိုးပေးမယ်ဆိုတာဖြစ်နေပါအောင်မလား။ဒီလိုဆိုရင်ဒီကကြီးတွေကောင်းဖို့ကုသိုလ်ကံတွေပြုဖို့ပါလို့မလားစဉ်းစားနော်အလေးနဲ့စဉ်းစားရမယ်အပိုင်းတွေပါဒီစဉ်းစားကံတွေကဘာကြောင့်အစဉ်းစားကံလဲလို့မင်းအစဉ်းစားခိုင်းနေရတယ်လို့မင်းရင်တော့လုပ်ငန်းခွင်မှလွဲချော်မသွားစေခြင်းလို့ခွန်ကြီးတို့ဘက်ကတင်ပြနေတာပါနော်ဒီသစ္စာလေးပါးကိုမသိရင်ဘယ်ဖို့နေပါမရဘူးဒီကြောင့်ကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားကိုအနုဘောဓညာပရိဝေဒညာနဲ့ကိုယ်တိုင်းမြတ်မထွင်ပေါ့မသိခင်မဖို့နိဗ္ဗာန်မရဘူးသန္တရာဝစီရဲ့ဒုက္ခမှာမလွန်နိုင်ဘူးလို့ဘုရားကိုတော်တိုင်းကအတိအကျဟောထားတဲ့အတွက်ဒီကြောင့်ကျိုးဆက်ပရိစ္ဆာသမုပ္ပါဒ်သဘောတရားကိုဟုတ်တိုင်းမှန်စွာသိရသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်ပုံကိုဟုတ်တိုင်းမှန်စွာသိရအတွက်ယောဂီပုဂ္ဂိုလ်ကကြိုးပမ်းရတော့မယ်အပိုင်းဖြစ်နေပါပြီနော်ကဲဘယ်ပုံဘယ်ပန်းဘယ်နည်းနဲ့အဖြစ်ကြိုးပမ်းရမလဲဆိုတော့ဖြစ်စုကယုတ်ဒီနန္ဒီပြန်သိသိပါရှုဖို့စနစ်ကိုမြတ်စွာဘုရားလင်းနီးဟောထားတဲ့အနဲ့အလဲကောင်ကနေဖောက်ပြီးတော့အတိဖက်တာစုပြီးရှုတဲ့စနစ်ကိုဘုန်းကြီးဒီညပြောမယ်ပိစုံပံမှာဣဇဒဗိဒယုတ်တိနန္ဒီသိသိပြီးတော့မိမိအနည်းကဆုံးပေါ့အနောက်အနာကဘဝတစ်ခုအတွက်ရည်ရွယ်ပြီးပြုစုပြုထောင်နေတဲ့ကံတစ်ခုကိုလှန်သိသိကြည့်ပါဥပမာနောက်အနာကမယံဘဝဆူတောင်းနေပဲဆိုကြပါစို့နော်ဘုရားမှာသီရိတော်မှာပန်းလှူပြီးတော့နောက်အနာကဘဝနဲ့ယံဘဝကိုဆူတောင်းနေဆိုကြစို့အဲ့ဒီယံဘဝကိုဆူတောင်းနေတဲ့စိတ်အစဉ်လေးကိုမှတ်ထားပြီးတော့တရားတိုင်တဲ့အချိန်ကမှဣဇဒဗိဒယုတ်တိနန္ဒီပြန်ပြီးသိသိရတယ် သိသိလို့အောင်မြင်မှုရတဲ့အချိန်ခါမှာအတိတ်ဖက်တဆိုးပြီးတော့တို့ဘုရားတရားမထိုင်မီဇေတိတော်မှာနောက်အနာဂတ်မှာယဟန်ဘုရားကိုပန်းလှူပြီးဆူတောင်းနေတဲ့ကုသိုလ်စိတ်စရတဲ့အုပ်စုကိုပြန်သိသိကြည့်ပါအဲ့ဒီမှာယဟန်လို့ဥစ္စေတော်ပရမတ္ထသစ္စာနဲ့ကကြည့်ရင်တော့ခုနကသစ္စာတဗိဒ္ဓနှစ်ဌာနလုံးမှာယုတ်တရားအစုဘုံနတ်တရားအစုဘုံပဲရှိပါတယ်နော်ယောက်ျားမိမပုဂ္ဂိုလ်တ attva လူနာပြမဆိုတာရှိသလားမရှိဘူးအနိစ္စတရားစုဘုံဖြစ်ပြီးပြနေတဲ့အနိစ္စတရားစုဘုံဒုက္ခတရားစုဘုံအနတ္တတရားအစုဘုံနေသာဖြစ်တယ်ယဟန်ဆိုတာကောရှိလားမရှိဘူးမရှိဘဲနဲ့ရှိတယ်လို့အတိမှန်နေတဲ့သဘောကဘာလဲဝိဇာထိုယဟန်ဘုရားကိုလှမ်းပြီးတွေ့တာတတ်မဲ့တဲ့သဘောကတဏှာစိတ်ကပြီးဇွဲ့နေတဲ့သဘောလေးကဥပါဒါဒီဝိဇာတဏှာဥပါဒါသုံးခုခြံရံပြီးတော့ခုနကပန်းထူခြင်းစင်မိလူခြင်းဆိုတဲ့သင်္ခါရကံတွေကိုထူထောင်လိုက်တယ်အဲ့ဒီသင်္ခါရကံတွေကလည်းများသောအဖြစ်တော့ကုသိုလ်သင်္ခါရကံပေါ့နော်စိတ်စရိတ်တွေ30နဲ့လေးလုံးလောက်ရှိပါတယ်ဘဝိဇ္ဇတနာဥပါဒအုပ်စုကတော့လောဘတိတိအုပ်စုဖြစ်တယ်သူကစိတ်စရိတ်တွေအလုံး20လောက်ရှိပါတယ်နော်အဲ့ဒီတော့အဲ့ဒီအုပ်စုနန္တရားလေးတွေနဲ့မိယာဖြစ်တဲ့ယုတ်တရားတွေကိုမြင်အောင်ပြန်ပြီးတော့သိသိရပါတယ်အဲ့ဒီယုတ်နာကိုသိသိလို့အောင်မြင်မှုရပြီဆိုရင်အတိတ်ဘက်တာဇုပိယုတ်တိနန္တိကိုတစတစသိသိသွားရတယ်သိသိလိုက်လို့အောင်မြင်မှုရပြီဆိုရင်အမိဝါနဲ့ပရိသန္တိကလရေကြီးအခိုက်ဒီရှိနေတဲ့ယုတ်နာတွေကိုသိသိရတယ်အဲ့ကလရေကြီးခိုင်မှတရှိနေတဲ့ယုတ်ဒီနန္ဒီကိုစနစ်တကျသိသိလို့အောင်မြင်ပြီဆိုရင်တော့သူယောဂီသူတော်ကောင်းကဒီယုတ်ဒီနန္ဒီဒီဘာကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားကိုသိကျင်တဲ့စိတ်ဖြင့်အတိတ်ဘက်ကိုတားဆူပြီးလင်းအောင်ကြီးနဲ့ထိုးဆက်ပြီးတော့ယုတ်နာကိုဆက်လက်သိသိကြည့်ပါသိသိကြည့်ရင်ဘယ်လိုဖြစ်လာမလဲအဲ့ဒီအပိုင်းနဲ့ပတ်သက်လို့ဘုန်းကြီးဒီညဟောပေးဖို့ရည်ရွယ်ထားပါတယ်နော်ဒီပိုင်းလေးကတော့လိမ့်ပါလိုက်အောင်ဟောမယ်အပိုင်းဖြစ်နေတဲ့အတွက်အများကြားဖို့တဲ့ဝိထုဇာလန်းလေးတွေဘုန်းကြီးဒီညစာဟောပါမယ်အလုံးကြဖို့တဲ့ဝိတုဇာလံတစ်ခုကတော့ပုံမှန်တန်ဒီအကြောင်းဆိုကြပါစို့နော်ပုံမှန်တန်ဒီက3နှစ်လောက်ကျွန်ခံတဲ့အချိန်ခါကြတော့မှဩပန်းပစိုးလေးတစ်ထည်ရရှိတယ်ဩပန်းပစိုးဆိုတာကတော့ဒုက္ခဒုက္ခမှာထိတ်တန့်အဝအစတစ်ခုလို့ယူဆရပါတယ်3နှစ်ခန့်3နှစ်နီးပါးခန့်ကျွန်ခံမှရရှိတယ်ဒီဩပန်းပစိုးလေးနှစ်သက်မြန်နှုံးလုံးလို့ဝတ်မယ်ဆိုတဲ့ရည်ရွယ်ချက်ဖြင့်ကံတစ်ခုမှရည်သွားချိုးတယ်ဒုချင်းခါမှာကတ္တပမြတ်စွာဘုရားရှင်တပိသာဝကတို့ကယဟနာမထေပါပဲနော်ဒုမတိမြတ်တပတ်ကတခိုးတွေကတငန်းလူရတဲ့အတွက်တငန်းမရှိတော့ရရတိခက်တိရကလေးတွေပတ်ပြီးတော့ကြွလာတာတွေ့ရတော့မိမိကျွန်ခံလို့ရရှိတဲ့တရားတော်နိလဖြင့်ရှားဖွေရရှိထားတဲ့ဒီလူဝဝတ္ထုပစ္စည်းစုလေးကိုငါလှူမယ်ဆိုဆုံးဖြတ်ချက်ချက်ပြီးအကုန်တော့မလှူနိုင်သေးတဲ့အတွက်တဝက်ဖြတ်ပြီးတော့လှူလိုက်တယ်လှူလိုက်တဲ့အချိန်ကမှထိုရန်တော်ကတင်းတင်းလျောက်ပါတဲ့ဒီနေရာမှာသွားပြီးတော့ဒီအိုပိုင်းလေးတစ်စက်ကိုဝှစ်ဆင်လိုက်ပါတယ်ဒီဝပမစောကအယောင်တွေကလည်းစတယ်အလူကံပုဂ္ဂိုလ်ကြည့်လိုက်တော့ရဟန္တာပုဂ္ဂိုလ်ဖြစ်တော့အင်းဒီကလည်းအမတန်ကြည်လင်တော့ဖူးမြော်လိုက်ရတဲ့အချင်းခါမှာအသားယောင်နဲ့တန်ခါယောင်ကအလွန်ဟတ်နေတော့သိတဲ့မှာအမတန်ကျဉ်းတို့သွားတယ်ကျဉ်းတို့သွားတော့နောက်ထပ်ကြံနေတဲ့အဝပိုင်းစားတစ်ခုပါထပ်လှူတယ်လှူပြီးတော့သူကဖန်ဆုတောင်းလာဘုရားဘဝမှာနာကြည့်ချက်ဘယ်လိုရှိတယ်တော့မပြောတတ်ဘူးနော်သူကဆင်းရဲနေတဲ့ပုဂ္ဂိုလ်တူလည်းဖြစ်တယ်သူတို့ကအေးအဆိုင်မခံရတဲ့ပုဂ္ဂိုလ်တူလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်အဲဒါကြောင့်သူကဘာဆုတောင်းတယ်လဲဖြစ်လျာဘဝမှာအလွန်အစင်းလှပတဲ့အမျိုးသမီးဖြစ်ရပါလို့ဤဆုတခုတောင်းတာဒီတော့အဲ့ဒီဆုတောင်းကိုကြည့်မယ်ဆိုရင်အလွန်ရောအစင်းလှပတဲ့တဲ့အမျိုးသမီးဆိုတာပရမတ္ထသစ္စာနဲ့မှရှိသလားမရှိဘူးအလုံးယုံစင်လှပတင်တဲ့အမျိုးသမီးလို့အတိမှားနေတဲ့သဘောကဘာလဲအဝိဇ္ဇာထိုအမျိုးသမီးဘဝကိုလှမ်းပြီးတွေ့တာတတ်မဲ့နေတဲ့သဘောကတဏှာစိတ်ကပ်ပြီးဆွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံသုံးခုခြံရံပြီးတော့သူကဘောပန်းပဲဆိုလှူဒန်းခြင်းဆိုတဲ့တင်္ခါရကံကိုပြည့်စုံပြုထောင်းတယ်ကုသိုလ်စေရနာအုပ်စုပဲထိုတင်္ခါရတရားတွေသည်အနိစ္စတရားသာဖြစ်ပါတယ်ဖြစ်ပြီးချက်ချင်းပြတ်သွားတယ်ပြတ်သွားပြီမဲ့လို့နောက်တစ်ချိန်မှသူမျောလင့်တောင့်တနေတဲ့အလွန်အစင်းလှပနေတဲ့အမျိုးသမီးဘုရားဆိုတဲ့ခန္ဓာငါးပါးယုတ်တရားနန္တရားတွေကိုဖြစ်ပေါ်စေနိုင်တဲ့စွန့်ရင်ကမ္မတတ္တိကိုယုံနာအစင်းမှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲဒီစွန့်ရင်ကမ္မတတ္တိလေးကိုဘာလို့ခေါ်လဲ?ကံလို့ခေါ်ပါတယ်။ဒီကံကိုရှားဖွေရမှာဖြစ်တယ်။ရှားဖွေတဲ့အပိုင်းလေးမှာအဲဒီကုဏကဝဘဘဆိုလှူဒန်းနေတဲ့သင်္ခါရကုသိုလ်စိတ်စိတ္တိအုပ်စုဘလောက်ရှိတယ်လဲ?ဒါကိုပြန်ပြီးတော့ညာနဲ့စိုက်ကြည့်ရပါတယ်။ဆန်းကြည့်လိုက်တဲ့အခါမှာထိုစစ်စစ်တွေက34လုံးရှိတယ်ဆိုရင်ထို34လုံးချုပ်ပြတ်သွားတဲ့အချိန်ခါမှာယုံနာအစင်မှာကြံရင့်နေတဲ့ဇွန့်ရင်တက်ဒီလေးကိုတစ်ဆင့်ပုတ်ထွက်ပြီးကြည့်ရတယ်။အဲ့ဒီတက်ဒီလေးကြောင့်ဒီအုံမာတန်ဒီမှာတော့ယုံစင်လှပ်ပါတဲ့အမျိုးသမီးတော်ဖြစ်ရတယ်။ဒါပြီးနဲ့နောက်ထပ်ဆင့်ပြီးသူကဆွတောင်းကန်းလေးတစ်ခုထည့်ထားတယ်။ဘာလဲလဲ။ဘု go mean it, Yogam, Manga, Mimi, Bingo, the ball, and then Yadi, Nijing, Amazon, and Alan Yudu Bazi, Tisu to Kutong. Yogari, about my bellows, say, Nadi Jenna, Sudan, and Sura, Mabiota, no? Eddie Sudanga, Oma Dani Boja, love you, Mabizo Mula, Peace on God. Hello, so in the Oma Dani Boma, Yaji need it, Yosi and Lava did any day, Kanangaba. Yogari, Mina, Mina, Yudu Doya. You don't know your love, but didn't any day. You can't have any people, okay?